Welcome to the Voice of America in Burmese.
Mingla nya cha ma tora shin mya shin VOA American tan ga ni 2022 khu ni March 29 ye in ga ni nya bai VOA Myanmar bai season ni ko American bi dong su Washington DC myo ro ga ni dai yai thau lin pe ni ba bi Myanmar san no chain nya 9 nai ga ni 10 nai thi season ni ko ro climb to meter 1925 ne 32 do ga ni thau lin pe twa ma ba di ka ni nya twet season mu ga jama su mo ma shin ဒီညတော်ရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့အင်္ဂါနေ့မှာတူရကီနိုင်ငံအစ္စတန်ဘူမြို့မှာရုရှားနဲ့ယူကရိန်းတို့ပထမဆုံးကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြပါတယ်။နောက်ငတ်မှုခေါင်းပါမှုဒဏ်ကြရောက်လာမယ့်အရေးကြိုတင်ကာကွယ်ပြင်ဆင်ကြပါလို့ကုလသမဂ္ဂအတွင်းမှုချုပ်ကကမ္ဘာကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့ဝါရှင်တန်မှာတွေ့ဆုံကြမယ့်အမေရိကန်သမ္မတနဲ့စင်ကာပူဝန်ကြီးချုပ်ဆွေးနွေးပွဲမှာတော့မြန်မာအရေးပါဝင်ပါမယ်။ဒီလိုသတင်းတွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဥရောပတန်တမန်ခီးစဉ်ကြောင့်သတင်းဆောင်မကိုလည်းတင်ဆက်ပေးမှာပါ။သတင်းပေးပို့ချက်ထဲမှာဆိုရင်တော့ဒီကနေ့မှာချင်းပြည်နယ်ဟာခါမြို့မှာစစ်ရဟတ်ရင်တစ်စင်းပြတ်ကျခဲ့ပါတယ်။
ပြန်ကြည့်တယ်လေမိတယ်မိပြီးတော့ကျွန်တော်တို့ရဟင်ကိုင်းနဲ့မီတာ100လောက်မှာရဟင်ပြုတ်ကြတဲ့ဖြစ်ပြန်ဖြစ်ခဲ့တယ်ဒီတရင်းနဲ့အပေါ်ဆွဲတင်ဖို့ပြန်လုပ်ပါတယ်ဗ
ျစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်စစ်ကောင်စီကနေကျင်းပမယ်ရွေးကောက်ပွဲမှာအချိုးကျကိုယ်စားလှယ်စနစ်တည်ကျင့်သုံးမယ်အကြောင်းသတင်းတယ်လီဖုန်းနဲ့အင်တာနက်ပြတ်တောက်မှုတွေဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့ကအခြေအနေစတဲ့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။တူရကီသမ္မတရီဆက်တေယပ်အာဒိုဂန်ကအပြစ်ခတ်ရစဲကြဖို့ရုရှားနဲ့ယူကရိန်းကိုတောင်းဆိုလိုက်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာအင်္ဂါနေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာနှစ်ပတ်အတွင်းပထမဦးဆုံးမြန်ချင်းဆိုင်တွေ့ဆုံဆွေးနွေးကြရမှာတူရကီသမ္မတကအခုလိုပြောလိုက်တာပါဆွေးနွေးပွဲမှာတိုးတက်မှုရှိခဲ့ရင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်တရားမျှတတဲ့ရင်ကြိုင်းရင်းမှာရှုံးသူမရှိပါဘူးလို့သမ္မတအာဒိုဂန်ကမိန့်ခွန်းမှာပြောသွားပါတယ်ယူကရိန်းနိုင်ငံကရုရှားနဲ့နေတိုဘယ်ဘက်မှမပါဘဲကြားနေတဲ့အကြောင်းကြေညာဖို့အစဉ်သိရှိပါတယ်လို့ယူကရိန်းသမ္မတကဆွေးနွေးပွဲမှာတိုင်မီမှာပြောခဲ့ပါတယ်ယူကရိန်းရှေ့ပိုင်းကတီးခြားနိုင်ငံအဖြစ်ကြေညာထားတဲ့ Donbas ဒေသအရင်းနဲ့ပတ်သက်ပြီးစစ်ဆတ်ဖို့အတွက်လည်းယူကရိန်းကဖွင့်ထားတယ်လို့ဆိုပါတယ်။ဆွေးနွေးပွဲကိုနှစ်ရက်အကြာတူရကီအစိုးရဆောက်ဦးမှာကျင်းပမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲကို Chelsea ဘောလုံးအသင်းပိုင်ရှင် Roman Abramovich နဲ့တက်ရောက်နေပါတယ်။သူဟာ Putin နဲ့လည်းရင်းနှီးတဲ့သူဟာသူ့ရဲ့အခန်းကဏ္ဍကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ယူကရိန်းတပ်တွေရဲ့ခုခံမှုကမျှော်လင့်ထားတဲ့ပုံမှန်အားကောင်းတာကြောင့်ရုရှားတပ်တွေဟာနုံနစ်နေသလိုဖြစ်လာတဲ့အတွက်ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေရှိတဲ့ရုရှားစကားပြော Donbas ဒေသကိုပဲပုံမူအာယုံစိုက်တော့မဲ့ပုံပေါ်ပေါက်လာတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေကသုံးသပ်ထားကြပါတယ်။ယူကရိန်းရဲ့တီးနှံထုတ်လုပ်မှုပြတ်တောက်နိုင်တာကြောင့်ငတ်မှုမှုမုန်တိုင်းကြားရောက်မဲ့အရေးကိုတွန်းလှန်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကကမ္ဘာကိုတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကြောင့်လက်မြေတွေစစ်သလင်းဖြစ်ကြရသလိုလူငယ်လယ်သမားတွေဟာလည်းယူကရိန်းကိုကာကွယ်ကြဖို့လက်နက်ဆွဲကင်တိုက်ခိုက်နေကြရပါတယ်။စစ်ကြောအခြေခံအဆောက်အုံတွေဖြစ်ကြတဲ့လမ်းတွေတရားတွေစိတ်ကမ်းတွေအပြင်လရသောပစ္စည်းထုတ်လုပ်ရေးစက်ရုံတွေကလည်းမထုတ်လုပ်နိုင်ကြတာကြောင့်ယူကရိန်းရဲ့တီးနှံထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုလုံးထိခိုက်သွားတဲ့အတွက်ကုလသမဂ္ဂအခုလိုသတိပေးတိုက်တွန်းလိုက်တာပါ။အင်ဒိုနီးရှား၊အီဂျစ်၊ယေမင်နဲ့လေဗနွန်တို့အပါအဝင်ယူကရိန်းဂျုံကိုအားထားနေကြရတဲ့အာဖရိကကြောင်ပိုင်းအရှေ့လယ်ပိုင်းနဲ့အာရှဒေသအချို့တို့မှာစားနပ်ရိက္ခာအခက်အခဲကြုံရလာနိုင်ပါလေ။ယူကရိန်းကတော့သူ့နိုင်ငံအတွက်စားနပ်ရိက္ခာအလုံလောက်ရှိထားတယ်လို့လရဆိုင်ပြိုးရေးနဲ့စားနပ်ရိက္ခာဒုတိယဝန်ကြီးတာရတ်စ်ဗစ်စကော့စကီကပြောပါတယ်။ဒီချိန်မှာပဲကုလသမဂ္ဂရဲ့ပြည်ပဆိုင်ရာအမှုမြစွမ်းရင်ဌာန IAEA ရဲ့ညွှန်ကြားမှုချုပ်ဟာနည်းပညာပိုင်းဆိုင်ရာအကူအညီပေးဖို့အတွက်ယူကရိန်းကိုရောက်ရှိနေတယ်လို့ IAEA ကပြောပါတယ်။ယူကရိန်းကနျူကလ িয়ার ဆက်ရုံတွေကိုလုံခြုံရေးဆက်ရအထောက်အကူပေးဖို့အတွက်ရောက်နေတာဖြစ်တယ်လို့ဆိုပါတယ်။ IAEA ကျွမ်းကျင်သူတွေကဦးစားပေးနေရသတ်မှတ်ပြီးအရေးကြီးတဲ့လုံခြုံရေးဆက်ရပံ့ပိုးမှုတွေကိုပေးကြမှာပါ။အမေရိကန်နိုင်ငံရောက်စင်ကာပူဝန်ကြီးချုပ်လီရှင်လုံးကအမေရိကန်သမ္မတဘိုင်ဒန်ဒုတိယသမ္မတကမ်မလာဟဲရစ်တို့နဲ့ဒီကနေ့ Washington DC မှာတွေ့ဆုံဆွေးနွေးကြတဲ့အခါမြန်မာနိုင်ငံကိစ္စလည်းပါဝင်မယ်လို့အမေရိကန်ဆိုရအကြီးတန်းတာဝန်ရှိသူတူကပြောပါတယ်။စင်ကာပူဝန်ကြီးချုပ်ဟာသမ္မတဘိုင်ဒန်နဲ့အင်ဂျီရောမအရင်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံတွေ့ဆုံဆွေးနွေးကြရမှာတော့အမေရိကန်ဒုတိယသမ္မတကမ်မလာဟဲရစ်ကအင်ရှင်အဖြစ်ဦးဆောင်ဆွေးနွေးသွားမှာဖြစ်တယ်လို့အကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာ ယူကရိန်းကိုတိုက်ခိုက်တဲ့ရုရှားစစ်ပွဲအမေရိကန်အာဆီယံဆက်ဆံရေးအရှိတော်အာရှရဲ့လွတ်လပ်ခွင့်ကိုအားပေးရေးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းရောက်ရှိရေးတွေပါဝင်မယ်လို့အဆိုပါတာဝန်ရှိသူကဆိုပါတယ်။ဒါ့အပြင်အမေရိကန်နဲ့တရုတ်ကြားတင်မာမှုအင်ဒိုပစိဖိတ်ဒေသလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။စင်ကာပူဝန်ကြီးချုပ်ကို G20 ညီလာခံမှာအထူးအတည်တော်အနေနဲ့ဖိတ်ကြားခဲ့ပြီးအမေရိကန်နဲ့စင်ကာပူတို့ဟာအဲ့ဒီစီးပွားပြင်ပမှာလည်းဆွေးနွေးခဲ့ကြတယ်လို့သိရှိရပါတယ်။အနာသိပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကထိုးကျသွားခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကဆိုပါတယ်။ AI အဖွဲ့ကတောင်အာဖရိကနိုင်ငံ Johannesburg မှာနှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာ2021ခုနှစ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာလည်းပါဝင်ခဲ့တာဖြစ်ပါတယ်။ဆန္ဒသိမ်းမှုစန့်ကျင်ဆန္ဒပြသူ1000ကျော်ကိုလုံခြုံရေးတပ်ဖွဲ့တွေက2021မှာတပ်ဖြတ်ခဲ့ပြီးလူထောင်ပေါင်းများစွာကိုဖမ်းဆီးခဲ့တယ်လို့အဲ့ဒီအစိုးရကစားကဆိုပါတယ်။ဖမ်းဆီးခံရသူတွေကိုလည်းနှိပ်စက်ကျဉ်းပန်းခဲ့တယ်လို့ပဋိပက္ခဖြစ်နေတဲ့ဒေသအတွင်းမှာလည်းရက်သားတွေနဲ့သူတို့ရဲ့ပိုင်းဆိုင်မှုတွေကိုခွဲခြားခြင်းမရှိဘဲပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ AI ကပြောထားပါတယ်။အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုတ်ခွာပြေးခဲ့ရတဲ့စစ်ပြေးဒုက္ခသည်တွေကိုလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးတာကိုစစ်တပ်ကပိတ်ဆို့ထားပါတယ်လို့ဖော်ပြထားပါတယ်။စစ်မြေပြင်မှာပဲတော့ရတဲ့နီးနာနဲ့တည်စင်နိုင်လောက်တဲ့လက်နက်တွေကိုငြင်းချမ်းစွာစာနာပြသူတွေအပေါ်မှာမြန်မာစစ်တပ်က2021မတ်လ10ရက်နေ့မှာအသုံးပြုခဲ့တယ်လို့ဗီဒီယိုရိုက်ချက်50ကျော်ကိုစစ်ဆေးပြီးတဲ့နောက် AI ကပြောထားပါတယ်။ကြရကရင်ကချင်းချင်းပြည်နယ်နဲ့စကိုင်းမငွေးနဲ့တနင်္လာရီတိုင်းဒေသကြီးတွေမှာလေချောင်းကနေမြို့ရွာတွေကိုတိုက်ခိုက်ခဲ့တယ်လို့ AI ကဆိုပါတယ်။2017ဒီဇင်ဘာဖြစ်95ကကြီးနဲ့ဖမ်းဆီးထားသူ189ယောက်ရှိပြီးအဲ့ဒီပုံမှန်နဲ့ပဲဖမ်းဝေးရထုတ်ထားသူ1545ယောက်ရှိတယ်လို့ဖော်ပြထားပါတယ်။2021မှာသတင်းစာဆရာ68ယောက်ကိုဖမ်းဆီးခဲ့ပြီးနှစ်ကုန်အထိအနည်းဆုံး46ယောက်ကိုဖမ်းထားဆဲဖြစ်တယ်လို့လည်းပြောပါတယ်။ဖမ်းဆီးထားသူတွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေရှိတဲ့အပြင်ဖမ်းဆီးထားသူတွေပေါ်ညှဉ်းပန်းနှိပ်စက်တဲ့အပြင်လေးဆိုင်ရာအကြမ်းဖက်တာတွေလည်းရှိခဲ့တယ်လို့ AI အဖွဲ့ရဲ့အစီရင်ခံစာမှာပြောထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53ည5.25 kHz 11.83ည5.32 kHz 633တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မူရီဆေဝတရားမွေမောင်ခူကူမှုနဲ့ဟွန်ဒူရက်စ်သမရာဟောင်းဟွမ်အိုလန်ဒိုဟနန်ဒက်စ်ကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးဖို့ဟွန်ဒူရက်စ်တရားရုံးကတရားဝင်သဘောတူလိုက်ပါပြီ။သူ့ကိုလွှဲပြောင်းမပေးဖို့ဟနန်ဒက်စ်ရဲ့နောက်ဆုံးအယူခံလွှာကိုအဖွဲ့ဝင်15ဦးပါတရားရုံးချုပ်တရားသူကြီးအဖွဲ့ကပယ်ချလိုက်တယ်လို့တရားရုံးချုပ်ပြောခွင့်ရကဒီကနေ့ပြောပါရယ်။ဟနန်ဒက်စ်ကိုမြို့တော်တဲဂူဆီယာပါမှာရှိတဲ့သူ့နေအိမ်မှာပဲဖေဖော်ဝါရီလအတွင်းဖမ်းဆီးလိုက်ပြီးတန်ချေချင်းခကြီးကားအင်ကြီးတွေဝတ်ဆင်ပေးပြီးခေါ်ဆောင်သွားခဲ့ပါရယ်။ပြည်နေနံပေးဖို့တောင်းဆိုလာတဲ့မှာတော့သမရဟောင်းဟနန်ဒက်စ်ဟာဗင်နီဇွဲလားနဲ့ကိုလံဘီယာတို့ကဘိန်းဖြူတွေကိုသူ့နိုင်ငံကတစ်ဆင့်အမေရိကန်ကိုတင်သွင်းခွင့်ပြုခဲ့တယ်လို့ဖော်ပြထားပါရယ်။ဒီချိန်ထဲမှာပဲဒေါ်လာတန်ပေါင်းများစွာတစိုးလက်ဆောင်လက်ခံရယူခဲ့ပြီးအဲ့ဒီမူရင်မောင်ခိုတွေကိုအေးမယူဖို့အတွက်အကာအကွယ်ပေးခဲ့တယ်လို့ဆိုပါတယ်။သူတမရတာဝန်ထမ်းဆောင်စဉ်ကာလအတွင်းဖမ်းဆီးပြီးအမေရိကန်ပြည်ထောင်စုကိုပို့ခဲ့တဲ့မူရင်မောင်ခိုသမားတွေကလက်စားချေတဲ့အနေနဲ့တမင်အမှုစဉ်လှုပ်ကြံကြတာလို့တမရဟောင်းရဲ့ဇနီးဖြစ်သူအာနာဂါစီယာကတနင်္လာနေ့မှာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုပြည်နယ်တံပေးခံရရင်ထောင်တန်းတသက်တကျွန်း၃ချိန်ကြာခံရနိုင်တယ်လို့ဟန်နန်ဒက်စ်ကပြောပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်အတွက်လော့ခ်ဒေါင်းချထားတဲ့ကာလအတွင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့သူ့လက်အောက်ဝန်ထမ်းတွေကပါတီပွဲကျင်းပခဲ့တာကိုတွားတက်ခဲ့ကြသူတွေကလူ20ကိုတန်ရိုက်မယ်လို့ဗြိတိရှရဲတပ်ဖွဲ့ကဒီကနေ့ပြောကြားလိုက်ပြီးနောက်ထပ်တခြားလူတွေလည်းဒဏ်ခအရေးယူခံရနိုင်တယ်လို့ပြောပါရယ်။တန်ရိုက်ခံရသူတဦးချင်းရဲ့အမည်ကိုထုတ်ဖော်ပြောဆိုခြင်းလောက်မှမဟုတ်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဒါပေမဲ့ဝန်ကြီးချုပ်အနေနဲ့တန်ရိုက်ခံရမယ့်အထက်ပါမယ်ဆိုရင်ပါတဲ့အကြောင်းသတင်းထုတ်ပြန်သွားမယ်လို့ဝန်ကြီးချုပ်ရုံးကပြောပါရယ်။ကာယောဂါဖြစ်နေတဲ့ကာလအတွင်းဝန်ကြီးချုပ်ကိုယ်တိုင်ကပြဋ္ဌာန်းခဲ့တဲ့ကန့်သတ်ချက်တွေကိုသူကိုယ်တိုင်ချိုးဖောက်ကြောင်းရဲတပ်ဖွဲ့ရဲ့ဆောင်းသစ်စစ်မှုတွေအရာတွေ့ရှိခဲ့ရင်ဝန်ကြီးချုပ်အနေနဲ့ယာရုကနှုတ်ထွက်ပေးဖို့သူ့ရဲ့ Conservative Party ဝင်တွေနဲ့အတိုက်ခံပါတီတို့ကတောင်းဆိုထားကြပါတယ်။ ဝန်ကြီးချုပ်ပါဝင်လူပေါင်း100ကျော်ထံရဲတပ်ဖွဲ့ကမေကွန်းနေပေးပို့ခဲ့ပြီးညဉ့်ညင်တက်တေတွေကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။ပါတီဂိတ်လို့ခေါ်တဲ့ဒီအချုပ်တော်ပုံကြောင့်ဝန်ကြီးချုပ်ဂျွန်ဆန်အစိုးရပြုတ်ချလူနီနီဖြစ်နေခဲ့ပေမဲ့လွန်ခဲ့တဲ့တလကျော်က ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ဗြိတိသျှနိုင်ငံရေးသမားတွေကအဲ့ဒီကိစ္စကိုလက်တလုံးမှာဦးစားပေးဆောင်ရွက်နေကြပါတယ်ခင်ဗျာ။ လူဦးရေ26တန်းရှိတဲ့ရှန်ဟိုင်းမြို့မှာကိုဗစ်လော့ဒ်ဒေါင်းကိုအပိုင်းနှစ်ပိုင်းခွဲပြီးဆောင်ရွက်နေတာကတရုတ်အစိုးရရဲ့ကိုဗစ်ကူးစက်သူတဦးမှမရှိစေရေးဇီရိုကိုဗစ်ဆိုတဲ့ပြင်းထန်တဲ့မူဝါဒကိုစမ်းသပ်တယ်လို့ဖြစ်နေပြီးနိုင်ငံအတွင်းမှာမကပဲပြပဈေးကွက်တွေကိုပါရိုက်ခတ်လာနေပါတယ်။တရုတ်နိုင်ငံအတွင်းလူဦးရေအများဆုံးဖြစ်တဲ့ရှန်ဟိုင်းမြို့မှာပထမပိုင်းလော့ဒ်ဒ Yani Tishia Yadile Power Mare. Shanghai Mu Yang which is Ziguha, Kabama Ajizone Power B, Akulu Yayi Betajinga, the Chang which is Zigua Duguba, Giyan and Chini Shibare. Asuyaga Yeshi locked down Tamalai de Adwele, Didagani Aja, Ziri Luya where you need at Dwe. Ukraine, Russia, Sepwejang, Soyen, Zede, Gitwa, Nebi, Pide, Pidure, Dwe, Bubi, Bubin, Doga, Pisse, Warekne. Kamorian, Nanga, Pine, Ocho, Yemu, Dawon, Kaakayame, Dure, Nene, Lumukuyen, Smartphone, Nego, Gamonzo, Atoma, Budayen, Yadu, Kantama, Hopulo, Winido, Honsanga, Danila, Nima, Biojalibare. Asoya, Yashi, Nene, Online, See, Will You Call You, Jimbaralo, Durulungani, Tiaso, Alone, WhatsApp, Viber, Line, Telegram, We chen Zoom sare application nego, Kamonzo at Tombura Jabulu Ajao, Facebook, Sozo Meme at Tombune, Wendijo Honsanga, Muro Phnom Penh ma Pilo de Sayon Pun Wedekuma, Piojare Mengone, Tetuin Piojagabare, Lakan Sama Fonga de Saint, Asoya Wunji Apuene, Ninan Samuel Mure, Losang Nambu Dwe, Macha Digging Abe, WhatsApp ne, Telegram no ma, Grudi Puetaja, Wendijo Honsanga, Piovare. At that Chausako Nishibi Pite Honsanha, Edanet de Sabo Gaza, Arishinga Pinay Tanari Lama Dabe, Tombu Nandere, Tongoya Shisangagunigasalo, Cambodia, Wunjijo Pilagera, Kuching Tibabe, Wunji Apoyo and Choha, Asoya Apoya Yaunira, Nipang Tongze Johnny Vilu, so what I come here.
Masla Nasakuya, Inganya, take the Yau Drinigo, Utamountane, Kuzawin, I know Tinja Pigera, Separeshi, Akusa Biro, now so Yadrin, Saumarine, Drin, Pipo Jadigo, Satakin Sapijamare, American Damra, Joe Biden, Europa, Dandaman Kizema, Russia, Damra, Vladimir Putin, Go, Anama Sapiro, Mashi, Tindore, Dulu, Piogere, Sakaga, and Yat, Ripumizia, accounts on Chikebare, Dilu Piobiro, Neya, Jama, Tamara Baitanga, Tu Piogerago, Pian Yok Dema, Mahojane, Erilo Piogeraga, American Ga Budingo, Rush Yarugani, Pe Shabo, Suram, Yu Piora, Mahopu, Sobi, Shinja Tobare, Ukraine, Peribaka, Dalajo, Jalare, a chain, Palo, Yue Biro, Russia, Tamarago, Akulu, Pioso, Gerale, Suraguro, Impuro, Saya, Vioe, Drinda, Anita, Power, People, Tare, Dringo, Makin Putriga, Timbia, Pitara, Nase Machine.
This man cannot remain power.
Diluha Anama Saku Mashidinovau.
Tilaniga Washington Muro who been out Chimaro. Tubaja Gulu Piogerale Surago Tamra Baitanga Pian Shimari.
I'm not walking anything back. The fact of the matter is I was expressing the more outrage I felt toward the way Putin is dealing and the actions of this
man.
Lila don't that regard all. Tara American Tanaman Yima, any in Yare, Machetu, Piojavari. မဟာဗျူဟာနဲ့နိုင်ငံတကာကြီးရာစင်တာကအန်ဒရူးလူရှန်ကအခုလိုတုံ့တက်ပြောဆိုပါတယ
် This is really kind of confirming some of the worst suspicions of what the United States really wants.
ဘာရေးရရီမှာအမေရိကန်ကဘာလုပ်မှာလဲဆိုရဲအစိုးဆုံးတန်တရားတချို့ကိုပိုခိုင်မာသွားအောင်လုပ်တယ်လို့ဖြစ်သွားပါတယ်။ကမ္ဘာနိုင်ငံတွေကလည်းဒီမှတ်ချက်စကားကိုမကြိုဆိုကြပါဘူး။မိဖက်ဥရောပနိုင်ငံတွေကတော့အမေရိကန်အနေနဲ့အခုလိုပြင်းထန်တဲ့စကားလုံးမျိုးသုံးနှုတ်မပြောသင့်ဘူးလို့တုံ့ပြန်ကြပါတယ်။သူအခုပြောခဲ့တဲ့စကားကဒီရက်ပိုင်းသတင်းပတ်ပိုင်းတွေအတွင်းအတော်လေးစူးစူးညံ့ညံ့ဖြစ်နေဦးမှာပါ
။ပိုလန်နိုင်ငံမှာယူကရိန်းဒုက္ခသည်တွေကိုတွေ့ခဲ့ပြီးတဲ့နောက်သူအတော်ခံစားခဲ့ရပြီးအခုလိုပြောခဲ့တာဖြစ်တယ်လို့ပူတင်ကိုဖြုတ်ချမယ်ဆိုတာမျိုးချင်းချောက်တာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ
်။ I just was expressing my outrage. She shouldn't remain in power.
သူအာနာမဆက်မရှိသင့်ဘူးဆိုတော့ကိုပြင်းပြင်းထန်ထန်ခံစားရတဲ့အတိုင်းပြောလိုက်တာပါမကောင်းတဲ့သူတွေမကောင်းတာဆက်မလုပ်သင့်ဘူးဆိုတဲ့သဘောပါပဲဒီလိုပြောလို့ပူတင်ကိုဖြုတ်ချဖို့အတွက်ကျွန်တော်တို့မှာမူဝါဒအပြောင်းအလဲရှိထားတယ်ဆိုတဲ့သဘောလုံးဝမဟုတ်ပါဘူ
းရုရှားရေးစောင့်ကြည့်လေ့လာသူ American Enterprise Institute ကလီယွန်အေရွန်ကတော့ပူတင်ဟာသူ့ကိုအခုလိုပြောတာမျိုးလောက်ကိုတော့လက်တလောအမှုချားမယ်သူမျိုးမဟုတ်ဘူးလို့တုံ့တက်ပါတယ
် Putin is a big boy. Remember he had been called a murderer and then they smiled at each other and
Putin ဟာတောင်းတရင်ဖြုံတဲ့သူမျိုးမဟုတ်ပါဘူးသူ့ကိုလူသက်သမားလို့ပြောတဲ့သူတွေကိုတောင်းပြုံးပြလက်ဆွဲနှုတ်ဆက်နိုင်တဲ့သူမျိုးပါဆိုတော့ရေရှိမာတော့အခုပြောတာကအများကြီးထိခိုက်လာစရာမရှိပါဘူးဒါဆိုပူတင်ကဒါကိုလွယ်လွယ်ပြီးလိုက်ပါလားဘယ်ဟုတ်လိမ့်မလဲချင်းချင်းမှာတော့တနည်းမဟုတ်တနည်းနဲ့ဘိုင်ဒန်ကိုသူတုံ့ပြန်ပါပဲ။ပြင်းပြင်းထန်ထန်ပဲဖြစ်ဖြစ်မူဝါဒတစ်ခုခုချမှတ်ပြီးတော့ပဲဖြစ်ဖြစ်လှုပ်လာနိုင်ပါလေ။ဒါပေမဲ့လက်တလုံးမှာတော့ဒါကစူးစူးဝါးဝါးကိစ္စမဟုတ်ပါဘူး
။ယူကရိန်းစစ်ပွဲတလားကျော်လာချိန်မှာပူတင်အနေနဲ့အပြောင်းလဲလှုပ်လာနိုင်တယ်လို့လည်းအေရွန်ကသုံးသပ်ပါရယ်။ယူကရိန်းနိုင်ငံတောင်ပိုင်းမာရီယူပိုမြို့မှာမတ်လ16ရက်နေ့ကရုရှားရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးခဲ့တဲ့ပြဿက်ရုံအတွင်းပိုင်းကိုရုရှားစိုးရရုတ်တံကတနင်္လာနေ့ကထုတ်လွှင့်ပြသခဲ့ပါတယ်။အရက်သားတွေခိုးလုံနေတဲ့ဒီဆောက်ဦးရဲ့ထိတ်မှာအလံဖြူထောင်ထားပြီးမြေပြင်ပေါ်မှာလည်းကလီးငယ်တွေရှိနေတဲ့စူရာကိုလေကြောင်းကနေမြင်သာအောင်ဆေးနဲ့မှုတ်ရေးထားတဲ့ဂျာကာကိုပဲတိုက်ခိုက်ခံခဲ့ရတာပါ။ဒီတိုက်ခိုက်မှုအတွင်းမှာတော့အရက်သား300လောက်သေဆုံးခဲ့ရတယ်လို့ယူကရိန်းရာရှိတွေကပြောပါရရှင်။
အမေရိကန်သမ္မတရဲ့ဥရောပတန်တမန်ခီးစဉ်အကြောင်းသတင်းဆောင်မှာမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ကိုစာမေးပွဲမေးခွန်းတွေတွားပို့တဲ့စစ်ကောင်စီရဟတ်ရင်တစင်းဟာခါမျိုးနီမှာပြတ်ချခဲ့ပါတယ်။ဒီပြတ်ချမှုတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့ပညာရေးဝင်နှံ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာကြီးကြီးမားမားမဟုတ်ပါဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါရယ်။ရာသီဥတုကောင်းမွန်နေတဲ့အချိန်မှာရဟတ်ရင်ပြတ်ကြတာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်
။မတ်လ29ရက်မနက်ပိုင်းမှာကလေးမျိုးကနေဟာခါမျိုးကိုစေတန်းမေးခွန်းတွေတွားပို့တဲ့စစ်ကောင်စီရဟတ်ရင်တစည်းဟာဟာခါမျိုးနီးမှာပြတ်ကြခဲ့ပါရယ်။ဟာခါမျိုးနယ်နယ်မြေကန်တပ်ရင်းရဟတ်ရင်ကွင်းမှာရဟတ်ရင်စဉ်သက်ဖို့စ조사စဉ်မှာပြတ်ကြခဲ့တာလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါရယ်အရက်ဖက်ပညာရေးဝန်ထမ်း3ယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ထိခိုက်ဒဏ်ရာအနည်းငယ်စီရခဲ့ကြတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါရယ
်ဒီနေ့မနေ့7နာရီ50လောက်မှာကလေးကနေဟာခါကိုတကယ်တို့စာမွေတက္ကသိုလ်ဝန်ထမ်းစာမွေမျိုးကိုတွားပို့တဲ့ရဟင်းရှိတယ်အဲဒီရဟင်းကဟာခါကို9နာရီ20လောက်မှာရောက်တယ်ဟာခါကျွန်တော်တို့ရဟင်းဝင်ကိုဖိုက်တဲ့ချိန်မှာဒီကောင်းမော်ကိုင်းကျတဲ့ကြောင့်မအောက်ကနေပြင်းတဲ့လေပေါ့ပြင်းပြီးတိုက်တဲ့လေမိတယ်မိပြီးတော့ကျွန်တော်တို့ရဟင်ကွင်းနဲ့မိသားတရာလောက်မှာရဟင်ပြုတ်ကြတဲ့ဖြစ်ခြင်းဖြစ်ခဲ့တယ်ဒီတိုင်းနဲ့အပေါ်ဆွဲတင်ဖို့ပြန်လုပ်ယူပါတယ်ကြာကျွန်တော်တို့တတလုံလုံရေးဖွဲ့နဲ့အရတားအရတားဆိုမှပညာရေးဝန်ထမ်းတွေပါတယ်တော့တတလုံလုံရေးဖွဲ့၂ယောက်အရတား၃ယောက်သူတို့ကတော့ကျွန်တော်တို့အဲတန်ရရရှိတာရှိတယ်တန်ရအနေငယ်ရရှိတယ်အဲသူကတော့ပုံပြက်ဖူးရောက်တန်တာလောက်ပါပဲသူတို့တော့ဟာခါမှာပဲကျွန်တော်တို့ဥပနေတယ်
ရဟရင်အမိပိုင်းကကျိုးပဲ့ပြက်စီးသွားတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်ရဟရင်ပေါ်ပါလာတဲ့စာမေးပွဲမွေးကွန်းတွေပြက်စီးမှုမရှိဘူးလို့လည်းပြောပါရယ်တက္ကသိုလ်ဝင်တဲ့မွေးကွန်းလွှာအဖြေလွှာတွေကိုတက်ဆိုင်ရာဌာနတွေစီအချိန်မီရောက်နိုင်ရေးဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါရယ်ရဟရင်ဟာဟာခါမျိုးအစွန်လူနေအိမ်တွေမရှိတဲ့ထင်းရှူတောထဲမှာပြက်ကျခဲ့တာပါပြက်ကျချိန်ဟာခါမျိုးမှာရာသီဥတုကြီးလင်းကောင်းမွန်နေတယ်လို့လည်းဒေသခံတူကအခုလိုပြောပါရယ်
ဒါတူတူမဆိုဘူး။အရာတူတူအပေါ်မှာပါပဲ။ဒါမဲ့ဒီနည်းနည်းလေးရှိတယ်။ဒါမဲ့အဲ့ဒါလည်းအဲ့လိုမျိုးပြောလို့ဖိုင်တဲ့တာတော့မရှိဘူး။အကုန်လုံးချစ်ချစ်လေးနေပါပဲ။မီးလောင်တာတော့မထွက်တာမီးခိုးလို့မေးတော့ထွက်တယ်ဟုတ်ကဲ့။အဝေးကနေပဲကျွန်တော်တို့လည်းတွေ့ရတာအဲ့ဒီခုထွက်တာတော့ပဲကျွန်တော်တွေ့ရတယ်။အဲ့ဒီညကလည်းညှို့ဆူဖြစ်တယ်။ဆိုတော့လူလေးမရှိဘူး။ဖြူရှူတော့အဲ့ဒီလေလူလေးတော့မရှိတော့ဘူ
း။အခုနေ့ဖေဖော်ဝါရီလ16ရက်နေ့တုန်းကလည်းမန္တလေးတံတားဦးလေတပ်စခန်းကနေတိုက်ခိုက်ရေးလေရင်တစီလေးကျင့်ပြန်တန်းနေတုန်းသခိုင်းမျိုးရေမြန်ကြီးအင်းနဲ့ပြတ်ကျခဲ့တဲ့အတွက်လေရင်မှုတိတ်ဆုံးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်ရေးလေရင်ပြတ်ကျတာဟာဆက်ချုပ်ရင်းပြီးပြတ်ကျတာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ချင်းပြည်နယ်ကိုစာမွေးမေးခွန်းသွားပို့တဲ့စစ်ကောင်စီရဲ့စစ်ရဟတ်ရေးတစင်းပြတ်ကျပြီးတော့၅ဦးဒဏ်ရာရခဲ့တဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှင်းနှစ်ထဲမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဘလို့စနစ်နဲ့ကျင်းပဖို့ရှိသလဲဆိုတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီကရှင်းနှစ်ထဲမှာကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ်တွေကစရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်။တိုင်းရင်းသားအလုံးပါနိုင်မဲ့စနစ်ဖြစ်တယ်လို့ NDF ပါတီကပြောပေမဲ့တချို့လူနည်းစုတိုင်းရင်းသားပါတီတွေကတော့ဒီစနစ်အကြောင်းကိုနားလည်ဖို့အချိန်ယူရအောင်မယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းမမျှသစင်အောင်ပြောပြပေးပါရှင်
။အာနာသိန်းစစ်ကောင်စီပြန်လည်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2023မှာကျင်းပမယ့်ရွေးကောက်ပွဲကျင်းပတဲ့အခါမှာစီရင်ပိတ်အချိုးကျကိုစားပြုစနစ်နဲ့ကျင်းပမယ်လို့ပြောထားပါတယ်။ခိုင်လုံမဲရလအားလုံးကိုအချိုးချပြီးတော့မဲအနေအများလိုက်လွှတ်တော်အမတ်နေရာအရေးအတွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင့်သုံးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ပါတီနဲ့ရေကောက်ပွဲကော်မရှင်က6ကြိမ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပါတီကိုအဓိကထားရွေးချယ်မဲ့စီရင်ပိတ်အချိုးချကိုစားပြုစနစ်ကိုသုံးဖို့အဆုံးဖြတ်တာဖြစ်တယ်လို့ရေကောက်ပွဲကော်မရှင်ကပြောပါတယ်။အဲဒီဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဖက်ဒရယ်နိုင်ငံထူထောင်နိုင်ဖို့အထောက်အကူပေးနိုင်တဲ့စနစ်တစ်ခုဖြစ်တယ်လို့အတွင်းရေးမှူးတဦးအောင်စင်ကအခုလိုပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံကတိုင်းရင်းသားနေရာနဲ့စပေါင်းနေရဘူး။အဲတော့တိုင်းရင်းသားတွေအနေကြီးတွေပါရမယ်။နောက်ပါတီစုံနဲ့ပါရမယ်ပေါ့။အများအားဖြင့် activity ဖြစ်တဲ့အတွက်ညာကြည့်တဲ့လူတွေအနေနဲ့တမဲကံနဲ့အင်အားကြီးလို့ဒီကတပါဒီရဲ့ဟိုစီလိုဟိုဟိုချုပ်ကံလုပ်လာသေးတယ်စနစ်ဒီဖြစ်တဲ့အတွက်အခုတော့ကျွန်တော်ကဒီမိုကရေစီဆိုတဲ့ပြည်ထောင်စုကိုသွားနေဆိုရင်တော့ all you do to people လို့ရယ်အဲ့ all you do to mama ကျွန်တော်ကပြောတယ်တိုင်းအားရရဲ့ခွင့်ရည်တွေပါဖို့လိုတယ်ဆိုပြီးတော့ဒါကြောင့်ဟုတ်ဒီကျွန်တော်ကဒီ PR စနစ်ကိုယူလိုက်တာဖြစ်ပါလိမ့်မယ
်ရေကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရေကောက်ခံကိုယ်စားလှယ်တရားကျော်ပါဝင်တယ်လို့သတင်းတွေထုတ်ပြန်ထားပါတယ်ဒါပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းရင်းသားပါတီတွေတယောက်ချင်းမရှိခဲ့ပါဘူးဆွေးနွေးပွဲတွေမပါဝင်တဲ့တအန်းပလောင်အမျိုးသားပါတီကအထွေထွေအတွင်းမှုမိုင်းအုပ်ခိုင်းကတော့ကော်မရှင်ဘက်ကဒီစနစ်ကိုမြင်မြင်အကောင့်ထဲပေါ်နေတာဟာမြန်မာနိုင်ငံရဲ့ဖြစ်စဉ်မှာတက်မတော်အခန်းကဏ္ဍကိုပို့ပြီးတော့နေရာရအောင်လုပ်တာလို့မြင်ပါတယ်
။ဆောင်းရခန်းကတော့မြစ်စီချင်းကိုဒါပြအစနစ်ကိုကျင့်တုံးတယ်လို့ပဲကျွန်တော်အခုသုံးသပ်နေတယ်ဟုတ်။ကျွန်တော်အမြင်ကတော့ဒါပြအစနစ်ကျင့်တုံးမယ်ဆိုရင်တော့ကျွန်တော်အချိန်အများကြီးယူရမယ်လို့ကျွန်တော်ကရှင်းတယ်လေ။တခါမှကျင့်တုံးလာတဲ့စနစ်မျိုးလည်းမဟုတ်ဘူး။ကျွန်တော်တို့ကိုယ်နိုင်ဘူးလည်းဒါကကကနနာကောင်းကောင်းမဝင်လည်းနားမလည်ဘူး။
လွတ်တော်သုံးရက်စလုံးတွေ့စီးရင်ပိတ်အချိုးကျကိုစားပြုစနစ် close list PR စနစ်သုံးရွေးချယ်မှာဖြစ်ပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှာတော့လွတ်တော်သုံးခုစလုံးတွေ့နိုင်သူအကုန်ယူစနစ်ရောစီးရင်ပိတ်အချိုးကျကိုစားပြုစနစ်ကိုပါနှမျိုးလုံးကျင့်သုံးသွားမှာဖြစ်တယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်ဆီယနာတင်အုပ်ချုပ်နေချိန်နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာလှုပ်ရှားဆောင်ရွက်နိုင်ခြင်းမရှိတာ NLD လိုတချို့နိုင်ငံရေးပါတီတွေမှာခေါင်းဆောင်ပိုင်းပါဝင်နိုင်မဲ့အခြေအနေမရှိတာမို့မျှတာတဲ့အဖြေထွက်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်။ပြည်သူပါတီထွေထွေအတွင်းမှုဦးကျော်လင်းကတော့လက်ရှိအခြေအနေအရတော့နိုင်ငံရေးလုပ်ငန်းစဉ်တွေလှုပ်ဖို့ပါတီတွေအတွက်ခက်ခဲတယ်လို့ပြောပါတယ်
။ PP ကရုပ်တော်ကော်မရှင်ရယ်ဒီနေ့မထုတ်ပြန်သေးတဲ့နိုင်ငံရေးပါတီတို့တော်တော်များကတချို့ပါပေါ့နော်ဒီအနေနဲ့ပတ်သက်ပြီးတော့နော်နှုတ်ဆက်ထားတယ်ပေါ့ဒီဘာလို့လဲအချက်တဲကလာကိုကျွန်တော်ဖြတ်နေတာပဲ
ရေကောက်ပွဲကော်မရှင်ကမဲစင်းမှန်ကန်နိုင်ရေးဆိုပြီးကနဦးမဲစင်းကောက်ယူရာတွေကိုမြို့နယ်တွေမှာစပြီးတော့လုပ်နေပါတယ်ရေကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ဖို့လိုအပ်တဲ့ဥပဒေတွေကိုပြင်ဆင်သွားမယ်လို့လည်းရေကောက်ပွဲကော်မရှင်ကပြောကြားထားပါတယ်ရှင်
ရှင်းနှစ်ထဲမှာစစ်ကောင်စီကကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုမဲ့ရွေးကောက်ပွဲစနစ်တည်အလားအလာအကြောင်းရန်ကုန်ကပေးပို့တဲ့သတင်းမမျှတစင်အောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အင်တာနက်နဲ့တယ်လီဖုန်းလိုင်းဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်မင်းတပ်ဘက်ကအခြေအနေကိုတင်ပြပေးကြပါရစေ။စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်တွေကတချို့နေရာတွေမှာတော့တယ်လီဖုန်းလိုင်းတွေဖြတ်တောက်နေတယ်လို့မြို့ခံတွေကပြောပါရစေ။အင်တာနက်လိုင်းတွေကတော့ပြတ်တောက်နေတာလနဲ့ချီပြီးတော့ကြာနေပါပြီ။အဲ့ဒီလိုမျိုးဆက်သွယ်ရေးတွေပြတ်တောက်နေတဲ့အတွက်မင်းတပ်ဒေသခံပြည်သူတွေမှာအခက်အခဲတွေဖြစ်နေကြရပါတယ်။အဲ့ဒီဒေသဘက်မှာဒီကနေ့အထိလဲတိုက်ပွဲတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။ချင်းပြည်နယ်မင်းတပ်မြို့နယ်မှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်။မင်းတပ်ကနေမတူပီဘက်ကိုစစ်တပ်အင်အားဖြည့်တင်းလာတဲ့မလ26ရက်နေ့ကတည်းကစလို့ဖုန်းလိုင်းတွေမကောင်းမဲ့ဖြစ်နေတာလို့မင်းတပ်မျိုးကန်ကိုမုံနိုးကပြောပါတယ်
။အဖမ်းမောက်ရှိပြီးဖုန်းလိုင်းတွေပြနေလို့အခုကမင်းတပ်တမျိုးနယ်လုံးမပြောပါတော့သူဖုန်းလိုင်းကဥမာမနေ့ကမီးတယ်ညနေမမီးဘူးအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်။အင်တာနက်လိုင်းကတော့လုံးဝမရတာဒီစတော့ကြပါပြီ
။မင်းတပ်မျိုးထဲမှာသူပြောသလိုပဲဖုန်းဆက်သွယ်ခေါ်ဆိုဖို့ခက်ခဲနေကြလို့မင်းတပ်မျိုးအနောက်ဖက်ဂျန်ဒေသတချို့မှာတော့ဖုန်းလိုင်းတွေလုံးဝပြတ်တောက်နေတာပါ။အထူးသဖြင့်စစ်ကောင်စီတပ်တွေတွာလာနေတဲ့မင်းတပ်မတူပီလမ်းတစ်လျှောက်မှာဖုန်းလိုင်းတွေဖြတ်ခန့်ထားရတယ်လို့ဒေသခံတွေကပြောပါတယ်။အင်တာနက်လိုင်းတွေအဲဒီဘက်မှာပြတ်တောက်နေတာလားနဲ့ချီကြားနေပါပြီ။ဒါနဲ့ပတ်သက်လို့ချင်းနိုင်ငံရေးလီလာသူကိုထော်ကအခုလိုပြောပါတယ်
။တော်တော်လေးစက်ခိုက်ခံရတာပေါ့နော်။တော်တော်လေးအထိနာခဲ့တဲ့ဟာမျိုးရှိတယ်။အခုတစ်ခေါက်လည်းသူတို့ဒီမင်းတပ်ဘက်ကနေမတူပီဘက်ကိုစီးရအဖြစ်ချင်းခုတွေ့သူတို့တစ်ခုတွာနေရဆိုတော့အားကိုပြန်ပြီးတော့အပိုက်ခိုက်ခံရမှာဆိုတော့သူကကြည့်ပြတ်ပြီးသားသူအချိန်မနာရအောင်ဆိုပြီးတော့ဒီစက်တင်ရီလိုင်းအင်တာနက်လိုင်းအပြင်အခုစဉ်ဖုန်းလိုင်းတွေသူပတ်လို့ရတယ်
။တယ်လီဖုန်းအင်တာနက်လိုင်းဖြတ်တောက်ခံထားရတဲ့အတွက်စက်တင်ရီလိုင်းနဲ့ချိတ်ဆက်လုဆောင်နေတဲ့လုပ်ငန်းတွေအခက်တွေ့လာတယ်လို့ကိုထရော်ကပဲဆက်ပြောပါတယ်
။ဖုန်းလိုင်းကနေအလုံးလုံးတက်လို့ရောဒီဖုန်းအတုံးပြပြီးတော့ဒါစတီပွဲကူတန်းရောင်းဝယ်တဲ့လူတွေအများကြီးဒါရှိတယ်လေ။စက်တင်ရီလိုင်းတွေဒါဖြတ်တောက်ခံရရင်တော့သူတွေလုပ်ငန်းတွေပြီးတော့ရက်တန့်သွားမဲ့အလားအလာကြီးဇုံရမှာပေါ့နော်။
အခုလိုမျိုးဆက်သွယ်ရေးတွေပြတ်နေလို့ဒေသခံတွေအခက်အခဲဖြစ်နေချိန်မှာနောက်ထပ်အခက်အခဲတစ်ခုကတော့အစားအသောက်တွေကိုအကန့်အသတ်နဲ့ပဲမင်းတပ်မျိုးတွေကိုတည်ဆောင်နိုင်တာဖြစ်ပါတယ်။မင်းတပ်မျိုးကန်တွေအနေနဲ့စားနပ်ရိက္ခာတွေကိုအကန့်အသတ်နဲ့သာတည်ဆောင်ခွင့်ရတဲ့အခြေအနေကိုတော့ကိုမုံနိုးကအခုလိုပြောပြပါတယ်
။ဟိုအကန့်အသတ်နဲ့ပဲတည်ခွင့်ပြုရအောင်နော်။ဒီမကားတွေဆိုတော့သူတို့အရက်ပြရအောင်နော်။အဲ့ဒါလည်းတည်ခွင့်မပြုဘူး။ဒါကြီးတခြားစားပေါက်ကုန်တွေစမ်းစီစားစစ်ကံစားတော့ကုန်မနော်အဲ့လိုမျိုးလေသူအကန့်အသတ်နဲ့ပဲတည်ခွင့်ပြုတ
ယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြမှာတော့တိုက်ပွဲတွေဒီကနေ့မတ်လ29ရက်နေ့ထိဆက်ပြီးရှိနေပါတယ်မင်းတပ်မျိုးတွေကဘူမူဟာရှိန်ရေကန်နီးနဲ့မင်းတပ်မတူပီကားလမ်းပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ CDF မင်းတပ်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ်
မြန်မာမျိုးပေါ်မှာလည်းဒီနေ့မနေ့တိုက်ပွဲဖြစ်သွားတယ်။မြို့ပေါ်တူမဟာရှင်ရေကန်လို့ခေါ်တယ်ပေါ့နော်။အဲဒီရေကန်ကမှဒီကောင်ပြန်ပြင်ကြတယ်။ပြင်နေတာကိုလုံခြုံရေးယူပေးနေတဲ့ဆက်ကဖြစ်တယ်။မနေ့ကသွားပစ်တာစကားစားနှုတ်တွေနှုတ်တန်ရရလို့ပြောတယ်။မြန်မာမျိုးဒီလမ်းမှာပဲဒီစစ်ကောင်စီဂျင်းတန်းကိုနော်ဂျင်းတန်းချီရလာတဲ့ရှစ်ပြေးပြီပေါ့လေ။အဲ့ဒါတက်ခိုက်တာပေါ့။ဒီနေ့မနေ့ပေါ်တော့ဆက်စစ်ဝင်းဂျင်းမှာဟိုမိုင်းဖြစ်လာတော့ကြည့်ခတ်တာပေါ့နော်အဲ့လိုလောက်တာမှာစကားစားစေငားရောင်တော့ချာဖုံးနေတယ်ပြောရခင်ဗျ
မကွေးတန်းကြောက်ထူးမျိုးကနေမင်းတပ်မျိုးကိုရောက်လာတဲ့တင်ကားနှစီနဲ့ကားစီ80ကျော်ပါတဲ့စစ်ကောင်စီရင်နန်းဟာမတူပီမျိုးကိုမလ25ရက်နေ့ကစပြီးစစ်ကြောင်းချီသွားနေတာဖြစ်ပြီးလမ်းကျော်တစ်လျှောက်မှာ CDF မင်းတပ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်နေတယ်လို့သူကပြောပါတယ်စစ်ကောင်စီတပ်နဲ့မင်းတပ်ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲကြောင်းဒီတကံကြော်သားတောင်းချီစစ်ဘေးလူရတင်းဆောင်နေကြရတယ်လို့မင်းတက်စစ်ဘေးဆောင်ကော်မတီဝင်တွေကပြောပါတယ်ချင်းပြည်နယ်အတွင်းမင်းတက်ကံပက်လက်မတူပီဟာခါထန်တလန်ဖလန်ဒီဒိန်စတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ
အင်တာနက်နဲ့တယ်လီဖုန်းလိုင်းဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်မင်းတပ်ဘက်ကဆက်သွယ်ရေးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းကဘာတလွားခီးသွားအင်္ဂါညစကဝိုင်းနားဆင်ရဖို့ရှိပါတယ်ရှင်
ဗီဒီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် ဖြူမြမဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းရင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။အင်္ဂါညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလုံးဝလျှော့ချပြီးတော့ပြန်ပြင်းပြဲစွန့်ရင်ထုတ်ယူမဲ့ရီမန်းချက်နဲ့ထိုင်းနိုင်ငံမြောက်ပိုင်းရေလောင်တမန်ကြီးတစ်ခုပေါ်မှာနေစွန့်ရင်ထုတ်ဆိုလာပြားတွေတမျောတခေါ်ဆောက်လုပ်နေကြပါတယ်။ကံရီမျက်နှာပြင်ပေါ်မှာဆောက်လုပ်ထားတဲ့ဆိုလာပြားတွေကကီလိုမီတာ 8,200 ပတ်လည်အကျယ်ရှိပါတယ်။ဟိုက်ဒရိုဆိုလာစနစ်နဲ့ဆောက်လုပ်ထားတဲ့ဒီနေရာမှာတော့နေ့အချိန်ဆိုရင်နေစွမ်းအင်ကိုစုပ်ယူပြီးတော့ညအချိန်မှာရေစွမ်းအင်တွေကိုထုတ်လုပ်ပေးမှာဖြစ်ပါတယ်။ AFP ဆောင်းပါးကိုအခြေခံပြီးတော့နန်းလောင်ပြပြပေးပါရှင်
။ဥရုယာတိပြောင်းလဲမှုတပ်ဖြတ်ရေးမှာထိုင်းနိုင်ငံရဲ့ဆောင်ရွက်မှုတွေရှေ့အစီအစဉ်တွေနဲ့ကြီးမားချက်တွေကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာက COP26 ဥရုယာတိပြောင်းလဲမှုတပ်ဖြတ်ရေးညှိနှိုင်းခါမှာတင်ပြခဲ့ပါတယ်။ပရိတိန်နိုင်ငံကလပ်စကိုမြို့မှာကျင်းပခဲ့တဲ့ညှိနှိုင်းခါမှာမစ္စတာချန်အိုချာကအခုလိုပြောဆိုခဲ့ပါတယ်
။ Carbon Clang ထန်ကာဘွန်ဖိုင်ဒီပီ2050
ဥရုယာတီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်ထိုင်းနိုင်ငံကနီလန်ပေါင်းစုံနဲ့အာတုံကွန်ဆိုင်လုပ်ကင်ပေါ်မှာဖြစ်ပါတယ်။ဒါမှပဲ2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလျှော့ချထားနိုင်ရေးဆိုတဲ့ထိုင်းနိုင်ငံရဲ့ရည်မှန်းချက်ပြည့်မီနိုင်မှာဖြစ်ပါတယ်။2065ခုနှစ်ရောက်ရင်တော့ဖလုံရင်ဓာတ်ငွေထုတ်လုပ်မှု3%အထိကိုလျှော့ချနိုင်အောင်လည်းရည်မှန်းထားပါတယ်
။ဥပွန်ရချာထနီခရိုင်မှာရှိတဲ့စီရီယွန်ရေလောင်တမန်စီမံကိန်းဟာကမ္ဘာပေါ်မှာတော့အကြီးဆုံးရေပေါ်စီမံကိန်းတစ်ခုဖြစ်တယ်လို့ထိုင်းလျှက်စစ်တပ်အားထုတ်လို့ပြန်ပြပြီးအာဏာပိုင် EGA တီတာဝန်ရှိသူတွေကပြောပါတယ်။တွင်ထွက်လောင်စာအသုံးပြုမှုလျှော့ချရဲ့အရှိန်မြင့်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံမှာ2039ကြာရင်တာတမန်နေပေါ်ကဒီလိုစီမံကိန်းမျိုး15ခုအထိအပြီးဆောက်လုပ်ဖို့လည်းရည်မှန်းထားပါတယ်။2023ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့ဒီစီမံကိန်းမှာတော့ဘောလုံးကွေမောင်80အကျဲလောက်ရှိတဲ့ရေမျက်နှာပြင် area အတွက်ဆိုလာပြားပေါင်း3000ခွဲနီးပါးတုံထားပြီးတော့လျှက်စစ်တပ်အက45မီဂါဝတ်အထိထုတ်လုပ်နိုင်မှာဖြစ်ပါတယ်။ဒီစီမံကိန်းထွက်တဲ့အားကြောင့်မစ်စင်ကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုတန်ချိန်က48000လောက်လျှော့ချနိုင်မယ်လို့ EGTA ကပြောပါတယ်။စီမံကိန်းအရာရှိချုပ် Channing Sichuan ကစွန့်ရင်ထုတ်လုပ်ပုံကိုအခုလိုရှင်းပြပါတယ်
။การผลิตกระแสพลังงานจากพลังงานแสงอาทิตย์นั้นมันมีข้อจํากัดนะครับก็คือลดขีดจํากัดในเรื่องนั้นนะครับ
ให้นี่ก็นี่สวนอินทุโลดได้อาคาอากาศตัดดีรอရှိတဲ့အတွက် hybrid สนิทเนี่ยအဆက်မပြတ်สวนอินทุโลပါတယ်အဲ့ဒါကလွှဲရင်ဒီစီမံကိန်းကနေสวนอินတွေကိုရတဲ့လောက်ထုတ်ယူပါတယ်ရေမျက်နှာပြင်ပေါ်မှာနေရာလွတ်တွေအများကြီးရှိပါတယ်ပြီးတော့ဒီနေရာမှာဓာတ်အားတော်တော်များများထုတ်လုပ်နေတဲ့สวนอินထုတ်ဆက်ယုံလည်းရှိပါတယ်ဒီနှစ်ခုကိုပေါင်းစပ်လိုက်တဲ့အခါကျတော့ unit light layer စစ်ဓာတ်အားထုတ်လုပ်ခတွေဈေးနှုန်းကျဆင်းသွားပါတယ
်ထိုင်းနိုင်ငံမှာတွင်ထွက်လောင်စာတွေကိုအဓိကမိခိုနေရပြီးအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမနစ်အော်တိုဘာလာအထိတဘာဝတန်ငွေကရတဲ့ swing က55ရာခိုင်နှုန်းရှိနေချိန်မှာပြန်ပြည့်မြဲ swing တွေနဲ့ရေ swing ကတော့17ရာခိုင်နှုန်းပဲရှိပါတယ်။ထိုင်း swing ဌာနကလည်း2039ခုနှစ်မှာလျှက်စစ်တအား2925မီဂါဝတ်အထိထုတ်လုပ်နိုင်အောင် hydrosolar စီမံကိန်း15ခုအထိဆောက်လုပ်သွားဖို့စီစဉ်ထားပါတယ်။ဒီစီမံကိန်းကြောင့်ဒေသတငါတွေရေငါအရနယ်လာပြီးတော့မိသားစုဝင်ငွေကျဆင်းလာတဲ့ဆိုပေမဲ့ရက်ရွာလူလူဖွံ့ဖြိုးရေးလုပ်ငန်းဖြစ်တဲ့အတွက်မဖြစ်မနေလိုက်နာရတယ်လို့ဒေသခံတချို့ကပြောပါတယ်။ထိုင်းအာဏာပိုင်တွေကလည်းဒီစီမံကိန်းကြောင့်ဒေသခံတွေရဲ့စိုက်ပျိုးရေးငါးဖန်လုပ်ငန်းနဲ့အခြားလုပ်ငန်းဆောင်ရွက်ချက်တွေကိုမထိခိုက်စေရပါဘူးလို့ကတိပြုထားပါတယ်။ဒေါ်လာ35တန်သုံးစွဲထားတဲ့စီရီဟွန်စီမံကိန်းကိုတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ရောဆိုလာပြားတွေရောက်မလာတာကြောင့်ရောနှီးပညာမလုံလောက်တဲ့အတွက်ကြောင့်မှအချိန်နှစ်နှစ်ကြာဆောက်လုပ်ခဲ့ရတာပါ။ဒီကထွက်လာတဲ့လျှက်စစ်တပ်အားတွေကိုတက်ဆိုင်ရာခိုင်အာဏာပိုင်တွေစီပို့လို့ပြီးကမှအဲ့ဒီကနေနိုင်ငံမြောက်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေစီကိုဖြန့်ဖြူးပေးနေတာလည်းဖြစ်ပါတယ်။ကျမနားလောက်ပ
ါ။နားလောက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့အဆင်ကဏ္ဍအစီအစဉ်တွေကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲသတင်း၅ဘက်ကြော်ကြားလာချိန်မှာနိုင်ငံတွင်းမှာရောအိမ်နီးချင်းနိုင်ငံတွေမှာပြောင်းရွှေ့ပြီးတော့ခိုလုံနေထိုင်တဲ့ယူကရိန်းနိုင်ငံသားက10တန်းကျော်ရှိလာပါပြီ။ယူကရိန်းနိုင်ငံတဝှမ်းကိုလည်းရုရှားဘက်ကလက်နက်မျိုးစုံနဲ့ထုချေနေပါတယ်။ VOA သတင်းတောက် RS Arabasati ပေးပို့ထားတဲ့သတင်းကိုကိုအောင်တင်ပြထားပါတယ်ရှင်။
ယူကရိန်းနိုင်ငံကိုရုရှားကကြီးကြော်တက်ခိုက်နေတာဒုတိယလအတွင်းဝင်ရောက်လာချိန်မှာပဲယူကရိန်းစစ်ဘက်ဆိုင်ရာအဆောက်အုံတစ်ခုကို Salvo Kaliva Missile တို့နဲ့ပစ်ခတ်တက်ခိုက်ပုံကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။လဗီမြို့မှာတော့ Missile တန်ကြောင့်မိလောင်နေတာကိုယူကရိန်းမိသက်သမားတွေကနှိမ့်သက်နေခဲ့ပြီးနောက်တစ်ရက်မှာဒေသခံတွေကလဗီမြို့က Holy Cross ဖျားကျောင်းမှာလုံခြုံဘေးကင်းစေဖို့ဆုတောင်းခဲ့ကြပါတယ်။ American သမ္မတ Joe Biden ဟာစနေနေ့တုန်းကပိုလန်နိုင်ငံဝါဆိုမြို့မှာမိန့်ခွန်းပြောရမှာရုရှားကယူကရိန်းကိုကြီးကြော်တက်ခိုက်တာနဲ့ပတ်သက်ပြီးအဓိကထားပြောခဲ့ပါတယ
်။ Ukraine will never be a victory for
Ukraine ကိုရုရှားကဘယ်တော့မှသိမ့်ပိုက်အောင်ပွဲခံနိုင်မှာမဟုတ်တယ်လို့လွတ်လပ်တဲ့သူတိုင်းဟာမျောလင့်ချက်မဲ့တဲ့မောင်းမိုက်တဲ့ကမ္ဘာမှာနေထိုင်ဖို့ငြင်းဆန်ကြပါတယ်။ကျွန်တော်တို့မှာဒီမိုကရေစီအခြေခံသမောတရားတွေအုတ်မြစ်တွဲပြီးမတူခြားတဲ့ပုံပြီးတောက်ပတဲ့အနာကရှိလာမှာဖြစ်တယ်လို့လေးစားစရာကောင်းတဲ့မျောလင့်ချက်ရောင်းကြီးလွတ်လပ်မှုဂုဏ်သိက္ခာစတာတွေလည်းရှိလာရမှာပါ။တိုင်တယ်ပြီးတာပြောရမယ်ဆိုရင်ဒီလိုလူမျိုးအာနာဆက်ရှိမနေသင့်ပါဘူ
းချိုတင်ရေးသားထားတဲ့မိန့်ခွန်းထဲမှာမပါဝင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးသမရအနေနဲ့ဒီလိုပြောကြားခဲ့တာဟာရုရှားရဲ့အာနာရှင်အစိုးရအပြောင်းလဲအတွက်အမေရိကန်ကစီးယုံဆောင်ရွက်နေတာမဟုတ်သလိုဝါရှင်တန်ရဲ့မူဝါဒမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြန်လည်ရှင်းလင်းခဲ့ပါတယ် Republican ထက်လွတ်တော်အမတ် James Rich က CNN State of the Union စီစဉ်မှာအခုလိုဝေဖန်ထောက်ပြပါတယ်
Anytime you say or even as he did.
ဘယ်အချိန်မှပြောပြောဒါမှမဟုတ်အာဏာရှင်ပြောင်းလဲလို့ဖို့မူဝါဒနဲ့ပတ်သက်ပြီးပြောခဲ့တယ်ဆိုရင်တော့ဒါကြီးမားတဲ့ပြဿနာဖြစ်စေပါလိမ့်မယ်။အခုအစိုးရအဖွဲ့အနေနဲ့ပြဿနာပိုကြီးထွားမလားအောင်အားလုံးသတိထားလုပ်နေတဲ့ကြားမှာပဲအာဏာရှင်ပြောင်းလဲတဲ့ပတ်သက်ပြီးပြောလိုက်တာလို့ပြဿနာပိုကြီးထွားစေတာမရှိတော့ပါဘူး။
သမရဘိုက်ဒန်ရဲ့ပူတင်နဲ့ပတ်သက်တဲ့မိန့်ခွန်းအပိုင်းကိုဒီလောက်ထိအာရုံစိုက်ဖို့မလိုအပ်ပဲ NATO အဖွဲ့အားကောင်းခံမာရေးကသာအာရုံစိုက်တဲ့နယ်လို့ CIA Director ဟောင်းအငိမ့်စားပူဇော်ကြီး David Petraeus က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
This should not overshadow what was an
ဒီလိုကိစ္စမျိုးကအင်မတန်မှအရေးကြီးပြီးအောင်မြင်တဲ့ဥရောပခီးစဉ်တစ်ခုလုံးကိုမဖုံးလွှမ်းသင့်ပါဘူးဒီမိန့်ခွန်းနဲ့အားလုံးကိုစူးစီးစေခဲ့ပြီးလမ်းညွှန်ခဲ့တယ်လို့အမေရိကန်အနေနဲ့တကယ်ကိုဥဆောင်နိုင်ခဲ့တာပါဒီလိုပြောဆိုခဲ့တာဟာအလွန်ပြင်းထန်ခဲ့ပါတယ
်ရုရှားဘက်ကတော့ယူကရိန်းလူနေရပ်ကွက်ပါမရှောင်ပစ်ခတ်တိုက်ခိုက်နေတာကြောင့်ယူကရိန်းကိုပူပန်ဖို့ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ် Olga Stefanich ညာက ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Everybody should be concentrated over one
Ukraine နဲ့ခုခံတုံ့ပြန်နိုင်စွမ်းရှိဖို့ငွေရေးကြီးရဲ့အရာမပူပန်ရဖို့ Ukraine နယ်မြေကိုပြန်လည်ထိန်းချုပ်ပြီးတော့ဥရောပတစ်ခွင်လုံးငြင်းချမ်းတာယာဖို့အတွက်နိုင်ငံရေးအရာအဖြစ်တည်းရှာနိုင်တဲ့အထိကာကွယ်ခုခံနိုင်စွမ်းရှိဖို့ပန်းတိုင်တစ်ခုကိုသာအားလုံးအာရုံစိုက်တင်ပါလေ
Ukraine သမ္မတ Volodymyr Zelensky ကလည်းတင်ကားတွေတံကြက်ကကားတွေ Jet တိုက်လေယာဉ်တွေအကူအညီပေးဖို့နဲ့ Russia ရဲ့ကျူးကျော်စစ်ကိုလွန်ခဲ့တဲ့နှစ်80ကဥရောပကိုတိမ့်ပိုက်ဖို့ကြိုးစားခဲ့နာဇီတွေရဲ့လုပ်ရက်နဲ့နှိုင်းယှဉ်ခဲ့ပြီးဘသူကမှရုရှားကိုခွင့်လွှတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်ပါရှင်ဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်မှာတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ဟာကမ္ဘာနိုင်ငံပေါင်းစုံကအမှုပညာလက်ရာတွေစုစည်းနေတဲ့နေရာကြီးတစ်ခုဖြစ်ပါတယ်။စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့ပကြီကားကြီးတွေအပါအဝင်တံပိုးမဖြတ်နိုင်တဲ့အမှုပညာလက်ရာအမြောက်အများရှိတဲ့ကုလသမဂ္ဂရုံးချုပ်စီကိုမဆုမြတ်မွန်နဲ့အတူကမ္ဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရဲ့ East မြေကမ်းဘေးမန်ဟတန်ကျွန်းရဲ့အရှိဘက်ချက်မှာကုလသမဂ္ဂဌာနချုပ်ကြီးရှိပါတယ်။ကမ္ဘာပြည်ထောင်တွေကိုတန်ကင်းတမန်ကင်းနဲ့စုပေါင်းဖြည့်ဆင်းဖို့ကုလသမဂ္ဂအဖွဲ့ကြီးကို1945ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတဲ့နောက်နယူးယောက်မြို့ကဌာနချုပ်ယုံကြည်ကို1949ခုနှစ်အောက်တိုဘာလမှာစတင်တည်ဆောက်ခဲ့တာပါ။ဆက်ရှိအေကကျယ်ဝင်းနဲ့ကုလသမဂ္ဂဌာနချုပ်ကြီးမှာလုံခြုံရေးကောင်စီအပါအဝင်ကောင်စီအစည်းအဝေးတွေကျင်းပတဲ့အစအုပ်ဦးအထွေထွေညီလာခံကျင်းပတဲ့အဆောက်အဦအထွေထွေအတွေ့အမှုရုံးချုပ်ရှိတဲ့ Secretariat အဆောက်အဦနဲ့ကုလသမဂ္ဂစာကြည့်တိုင်းဆိုပြီးတော့အဓိကအဆောက်အဦကြီး၄ခုခွဲထားပါတယ်။အဲ့ဒီထဲမှာအမြင့်ဆုံးကတော့ Secretariat အဆောက်အဦဖြစ်ပြီးတော့မြေပေါ်39ထပ်နဲ့မြေအောက်3ထပ်ရှိပါတယ်။အဲ့ဒီအဆောက်အဦတွေထဲမှာတံပိုးမဖြတ်နိုင်တဲ့ကမ္ဘာနိုင်ငံဆောင်ကအမှုပညာဖြစ်စည်းတွေကိုလည်းတွေ့ရနိုင်ပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း150ထဲမှနည်းကလှူထားတဲ့အမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။အဲဒီထဲမှာ Mark Shagel, Phenology, Henry Moore စတဲ့ကမ္ဘာကျော်အမှုပညာရှင်တွေရဲ့ဖန်တီးမှုတွေလည်းပါဝင်ပါတယ်။ကျန်တာတွေကလည်းလူသိမများပေမဲ့တန်ဖိုးမဖြတ်နိုင်အောင်လို့တန်ဖိုးရှိတဲ့အမှုပညာလက်ရာတွေဖြစ်ကြပါတယ်။
We have
an art collection that would be the envy of many museums in the world.
ကဘာဝပြားလိုက်တော်တော်များများမနာလိုစရာဖြစ်လောက်တဲ့လူပညာလက်ရာတွေကုလသမဂ္ဂယုံကြုံမှရှိပါတယ်။ဒီစာအုပ်ကြီးကပြားလိုက်မဟုတ်ပါဘူး။နိုင်ငံတကာဖွဲ့စည်းကြီးရဲ့ဌာနချုပ်ကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီမှာအမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။လှူထားကြတာတွေလည်းရှိပါတယ်။လက်ရမြောက်ဒီဇိုင်နာတွေရှိတယ်။နိုင်ငံတွေကတခါတလေပရိဘောဂတွေလှူဒါန်းတာမျိုးလည်းရှိပါတယ်
။သူကတော့ကုလသမဂ္ဂဌာနချုပ်အဆောက်အဦကြီးတွေကအမှုပညာပစ္စည်းတွေကိုတာဝန်ယူကြီးကြပ်ရသူဖြစ်ပါတယ်။ပချီပပုစတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေကနေတမိုင်းဝင်အခိုက်အတန့်တွေကိုမြင်နိုင်တယ်လို့ခေတ်အလိုက်ပြောင်းလဲသွားတဲ့အမှုပညာဖန်တီးတဲ့ပုံစံတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမှုပညာပစ္စည်းတွေထဲမှာအထူးခြားဆုံးလို့ပြောနိုင်တာကတော့အထွေထွေညီလာခံကျင်းပတဲ့ခမ်းမကြီးအဝင်ကနယံဆေးရည်ပကြီးကားကြီးနှစ်ခုဖြစ်ပါတယ်။ Brazil ပကြီးစရာ Cantido Fortunari ရေးဆွဲထားတဲ့ War and Peace ပကြီးကားကြီးဖြစ်ပါတယ်။စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့အေယာမပကြီးကားကြီးနှစ်ခုကိုအထွေထွေညီလာခံကျင်းပတဲ့ခမ်းမအဝင်မှာရေးဆွဲထားတဲ့အတွက်ညီလာခံတက်ရောက်ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ညီလာခံအဝင်မှာစစ်ပွဲကိုပုံဖော်ထားတဲ့ပကြီးကားကြီးကိုမြင်တွေ့ရမှာဖြစ်ပြီးတော့ညီလာခံခမ်းမကြီးတဲကနေပြန်ထွက်တဲ့အခါမှာတော့ကဘာကြီးငြိမ်းချမ်းပြီးဟန်ချက်ညီညီဖြစ်နေတာကိုပုံဖော်ထားတဲ့ပကြီးကိုမြင်တွေ့နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိဝါနက်ရှမစ်က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။အထွေထွေညီလာခံအစည်းအဝေးခမ်းမကြီးကနေရန်ကြီးနှစ်ဖက်ပေါ်မှာတော့ပြင်သစ်အမှုပညာရှင်ကြီးဖယ်နိုလေရှိရေးဆွဲထားတဲ့ရေးဆေးပကြီးကားကြီးနှစ်ခုကိုတွေ့ရမှာပါ။American သမ္မတဟောင်း Harry Truman ကအဲ့ဒီပကြီးကားကြီးတစ်ခုကဝက်ပောင်ချောင်းနဲ့ချက်ဥရီနဲ့တူပြီးတော့နောက်တစ်ခုကအုတ်ထုတ်ထဲကနေရုံတကောင်ကိုဆွဲထုတ်နေတာနဲ့တူတယ်လို့မှတ်ချက်ပေးခဲ့ပူတယ်လို့ဆိုပါတယ
် What these paintings are at first they were a mystery
ဒီနိုင်ရန်ပကြီးတွေနဲ့ပတ်သက်လို့ပထမကဘာမှသိချာမသိရပဲပဟေရီဖြစ်ခဲ့ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီပကြီးတွေကိုအမီမဖော်လို့သူတယောက်ကလှူခဲ့လို့ပါအခုတော့အလှူရှင်ဘယ်သူလဲဆိုတာသိရပါပြီNelson Rockefeller ကလှူဒါန်းခဲ့တာဖြစ်ပါတယ်။ပကြီးတွေကိုတော့ပြင်သစ်ပကြီးစရာဖန်နိုလေကြီးရေးဆွဲခဲ့တာဖြစ်ပါတယ်
။1962ခုနှစ်တုန်းကအာဖရိကတိုက်အလဲပိုင်းမှာရှိတဲ့ဇာရဲကိုအပြစ်ခတ်ရက်ဆဲရေးညှိနှိုင်းမှုအသွာလေရင်ပြတ်ကျတည်ဆုံသွားခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Doc Hammarholt နဲ့ကုလသမဂ္ဂဝန်တန်း15ယောက်တည်ဆုံသွားခဲ့တဲ့အထိမ်းအမှတ်အဖြစ်နဲ့ပြင်သစ်ပကြီးစရာကြီး Mark Schagel ကိုဖန်ပတင်းတွေမှာဆေးရောင်စုံဆွဲဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေအခဲပါတယ်1964ခုနှစ်မှာ Windows လို့နာမည်ပေးထားတဲ့အဲ့ဒီအမှုပညာဖန်တီးမှုကို Schagel ကိုယ်တိုင်ကုလသမဂ္ဂဌာနချုပ်ကိုလာဖို့ပေးခဲ့တာဖြစ်ပါတယ်အခုတော့တချို့မှန်ကွက်တွေပျောက်ပြက်ကုန်ပါပြီ
UN staff commissions Mark Schagel to create this
ဖန်ပတင်းနိုင်ငံတွေမှာပကြီးစေးချဲ့ပေးဖို့ Mark Schagel ကိုကုလဝန်ထမ်းတကူကကော်မရှင်ပေးခဲ့တာဖြစ်ပါတယ်မြင်ရတဲ့အတိုင်းတချို့မှန်ပုံကွက်တွေပျောက်ကုန်ပါပြီဒီအမှုပညာပစ္စည်းတက်တန်းကကျွန်တော်အသက်လောက်ကိုရှိနေပါပြီ။ကုလသမဂ္ဂကအမှုပညာပစ္စည်းလက်ဆောင်တွေကိုလက်ခံခဲ့ပေမဲ့အဲ့ဒီအမှုပညာပစ္စည်းတွေထိန်းသိမ်းရေးကိုတော့တာဝန်မယူပါဘူး။အဲ့ဒါကလှူတဲ့သူရဲ့တာဝန်ဖြစ်ပါတယ်။ကျွန်တော်တို့စီမှာအဲ့လိုထိန်းသိမ်းဖို့ဘတ်ဂျက်လည်းမရှိပါဘူး
။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က400လောက်ရှိတဲ့အမှုပညာပစ္စည်းအများစုကအဖွဲ့ဝင်နိုင်ငံတွေကလှူဒါန်းထားကြတာပါ။အငင်းပွားစရာဖြစ်တဲ့တချို့အမှုပညာလက်ရာတွေကိုတော့အလှူရှင်တွေကိုပြန်ပေးခဲ့တာလည်းရှိပါတယ်။ဒီတော့ကုလသမဂ္ဂဌာနချုပ်မှာပြသဖို့ဘလို့အမှုပညာမျိုးကိုရွေးချယ်တာပါလဲ
And it has to be art that does not upset
တခြားအဖွဲ့ဝင်နိုင်ငံတွေကိုစိတ်ကတိကောင်းမဖြစ်စေတဲ့အမှုပညာမျိုးဖြစ်ဖို့လိုပါတယ်အားလုံးခံစားနိုင်အပြူသဘောနားလည်နိုင်တဲ့အမှုပညာတွေဖြစ်ရပါမယ
်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာရှိတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေတိုင်းမှာနောက်ခံတမိုင်းအသေးသေးတွေရှိကြပါတယ်အရှေ့အနောက်ဂျာမနီမပေါင်းစည်းခင်တုန်းကအရှေ့ဂျာမနီကပပုစရာ Fritz Kramer ကကွန်ပျူတာအစိုးရကိုချီးမွမ်းထုတ်လုပ်ထားတဲ့ The Rising Man ဆိုတဲ့ရုပ်ထုကိုအရှေ့ဂျာမနီအစိုးရကကုလသမဂ္ဂကိုလှူဒါန်းခဲ့ပါတယ်ဒါပေမဲ့ဒီရုပ်ထုကိုအရှေ့ဂျာမနီကပညာတတ်အတိုင်းဝိုင်းကအတော်လေးဝေဖန်ပြောခဲ့ကြပါတယ်တခါနျူကလ িয়ার မစ်ဆိုင်းဒုံးကျည်အခွင့်တွေသုံးပြီးတော့အစိုးကိုအကောင်းကအောင်းနိုင်တယ်ဆိုတာတရုတ်ဖော်ဖန်တီးထားတဲ့ဒီရုပ်ထုကြီးကိုတော့အခုပြိုကွဲသွားပြီဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုကလှူဒါန်းထားတာဖြစ်ပါတယ်။ကျေးရုပ်ထုကြီးတွေထုတ်လုပ်တဲ့နေရာမှာနာမည်ကျော်တဲ့အင်္ဂလိပ်ဗဟုဆရာကြီးဟန်နရီမော့ရဲ့ဗဟုရုပ်ထုကြီးကလည်းနယူးယောက်မြို့ရဲ့အထင်ကရအဆောက်အဦကြီးရှိမှကမ္ဘာရေးရာတွေကိုတွေးတော်အကြံထုတ်နေသလားထင်ရပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ
မဆုမမွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်တွေဟာလူမျိုးသုံးတက်ဖြောက်မှု မြောက်တယ်လို့အမေရိကန်အပြည်ထောင်စုကသတ်မှတ်လိုက်တာကြောင့်ချက်ချင်းလက်ငင်းတက်ရောက်မှုရှိခြင်းမှရှိမှာဖြစ်ပေမဲ့ရေရှည်မှာတော့အကျိုးတက်ရောက်မှုအများကြီးရှိလာမှာဖြစ်တယ်လို့လူခွေလှုပ်ရှားသူမတ်ဝီဝီနူက VOA ကိုပြောပါတယ်။နိုင်ငံတကာအနေနဲ့မြန်မာအရေးပို့ပြီးတော့မှအရေးယူလှုပ်ဆောင်လာနိုင်အောင်ဆက်ပြီးတော့တွန်းအားပေးသွားရမယ်လို့လည်းမတ်ဝီဝီနူကပြောပါတယ်။မတ်ဝီဝီနူကိုကိုကျော်ကျော်သိဆက်သွယ်မေးမြန်းထားပါတယ်ရှင်။
အဝိနုမြို့ရင်နဲ့ဆက်သွယ်နေကြမှာဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါရှင်မင်္ဂလာပါ
။ဆိုတော့ကျွန်တော်ပထမဆုံးသိကြတာကပြီးခဲ့တဲ့မလ20ရက်နေ့မှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကကြေညာသွားတဲ့ကိစ္စ။ဒီခိုင်းဒီနယ်မှာ2019ခုနှစ်စက်တင်ဘာလကဖြစ်ခဲ့တဲ့ဖြစ်ရပ်တွေဒီ genocide လူမျိုးတုံးသက်ဖြတ်မှုမြောက်တယ်ဆိုပြီးတော့အတိအလင်းတရားဝင်ကြေညာသွားတယ်အဲ့ဒီလိုကြီးညာတဲ့နေ့ကြီးညာတဲ့အချိန်ကမဝီနုကိုယ်တိုင်လည်းပဲအဲ့ဒီကြီးညာတဲ့အခမ်းအနားမှာရှိနေတယ်။မဝီနုအဲ့ဒီအကိုကြားလိုက်ရတဲ့အချိန်မှာကိုယ်စိတ်ထဲမှာပထမဦးဆုံးဖြစ်လာတဲ့ခံစားချက်အတွေ့အမြင်အဲ့ဒါလေးပြောပြပါဦး
။ဟုတ်ကဲ့ပါကျေးဇူးပါရှင်။ကျွန်မကဒီအမေရိကန်နိုင်ငံကြီးဝန်ကြီးကနေပြီးတော့ဒီမြန်မာပြည်မှာလူမျိုးတုံးတက်ဖြတ်မှုတွေဖြစ်ခဲ့ရဆိုတော့ဒီကြီးညာတဲ့ကြီးညာပွဲကြီးညာတဲ့အချိန်မှာဖိတ်ကြားခြင်းခံခဲ့ရပြီအဲ့ပွဲမှာရှိနေခဲ့ရပေါ့နော်အဲ့လိုမျိုးကြီးညာလိုက်တဲ့အချိန်မှာ तू ကကြီးညာရဒီလိုကြီးညာရင်းနဲ့မှဘာကြောင့်ကြီးညာရလဲဆိုရဲကြောင်းချက်တွေကိုအသေးစိတ်ပြောရှင်းပြတော့ပါတယ်အဲ့ဒီကြီးညာချက်တွေအသေးစိတ်တွေကိုကျွန်တော်နားထောင်ပြီးရဲ့အခါမှာပြန်ပြီးတော့ပေါ့နော်ကျွန်တော်တို့ပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့လောက်ရက်တွေအစ်စ်တက်ကနေပြီးတော့ကျူးလွန်ခဲ့တဲ့ကျူးလွန်မှုတွေအသေးစိတ်ကိုပြန်ပြီးတော့ဒီ genocide လူမျိုးတုံးတက်ဖြတ်မှုအမှုရဲ့အောက်မှာဘောင်ဝင်နေတဲ့အချက်တွေကိုအသေးစိတ်ရှင်းပြတာတွေကိုကျွန်မနားထောင်မိတဲ့အခါမှာမျက်ရည်ဝဲတဲ့အထီးဖြစ်ခဲ့ရတယ်ပေါ့နော်ကျွန်မတို့တွေရဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့ဒီကျူးလွန်ခံခဲ့ရမှုတွေကိုခံစားခဲ့ရမှုတွေဝေဒနာတွေကိုကျွန်တော်နှစ်ပေါင်းမြောက်များစွာလစ်လူရှုခံခဲ့ရပါတယ်အခုချိန်ထိလည်းလစ်လူပြည်တွင်းထဲမှာဆိုလစ်လူရှုတဲ့ဒီလူတွေရှိနေသေးတယ်ပေါ့နော်ဆိုတော့ခါကြတော့ပြန်ပြီးတော့ကြားမိရဲ့ကြားမိပြီးတော့မှဒီလိုအမေရိကန်လိုကမ္ဘာမှာအင်အားကြီးဆုံးနိုင်ငံတစ်ခုကနေပြီးတော့ဒီကိုကျွန်တော်တို့ဟိုလူတွေပြည်သူတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုခံခဲ့ရတယ်ဆိုတော့အချက်ကိုပြောသွားတဲ့အချိန်မှာကျွန်တော်အနေနဲ့အမတန်ဝင်နေမိရတဲ့ချိန်ထဲမှာပဲကျမတို့ဟိုဝင်လက်ဝင်တာမိပါတယ်။ဘာကြောင့်လဲဆိုတော့အတီလိုအတိမတ်ပြမှုတစ်ခုရဖို့ဆိုတာကအမတန်မှခက်ခဲခဲ့ပါတယ်။ပြည်တွင်းထဲမှာအထူးသဖြင့်ပြည်တွင်းထဲမှာခက်ခဲခဲ့တယ်ပေါ့နော်။နိုင်ငံတကာမှာလည်းပြည်တွင်းမှာခက်ခဲတဲ့အတွက်ကြောင့်မို့နိုင်ငံတကာမှာလည်းကျမတို့တွေကဒီလိုအတိမတ်ပြခံရဖို့ဆိုတာခက်ခဲခဲ့ပါတယ်ရှင်။ဟုတ
်ဟုတ်ကဲ့ပါ။ဆိုတော့ဒီလိုညင်ညာမှုအတွက်ကိုနော်တွန်းအားပေးခဲ့ကြတယ်။အမေရိကန်ကိုတိုက်တွန်းခဲ့ကြတယ်။ချိန်ပေါင်းများစွာ9နှစ်မိသားကြပါဘာကြောင့်အဲ့လောက်9နှစ်နေပါတော့မှအမေရိကန်ကအချိန်ယူခဲ့ရတယ်အဲ့လောက်ဘာကြောင့်ကြာခဲ့ရတယ်လို့မဟုတ်ဘူးလို့ထင်တယ
်အဓိကတော့ဟိုနိုင်ငံရေးတွေအများကြီးပတ်သက်ပါဝင်နေပါတယ်အဓိကအမေရိကန်စဉ်းစားချက်တွေပေါ့နော်မြန်မာပြည်ရဲ့နိုင်ငံခြားရေးမူဝါဒအပေါ်မှာလည်းအများကြီးအခြေခံနေကြတာကိုတွေ့ခဲ့ရတယ်ပေါ့နော်အမေရိကန်အစိုးရဟာဆိုလို့ရှိရင်ရိုဟင်ဂျာတွေပေါ်မှာကျွလွန်ခဲ့တဲ့ကျွလွန်မှုတွေကိုကျွန်တော်တို့တည်တည်ချာချာမှတ်တမ်းပြုစုပြီးတော့ report တွေလုပ်ခဲ့ပါတယ်မှတ်တမ်းတွေလုပ်ခဲ့တယ်ပေါ့နော်အဲ့ဒီမှတ်တမ်းရပဲအခုဆုံးဖြတ်ချက်ကိုလည်းပြန်လည်ပြီးတော့ချမှတ်တာဖြစ်တယ်။သို့တော်လည်းဒီလွန်ခဲ့တဲ့10နှစ်တာကာလပေါ့နော်ကျွန်တော်တို့အာဏာမသိခင်10နှစ်တာကာလဒီမိုကရေစီအပြုကောင်းအခုပြောင်းကာလလို့ပြောတဲ့တကာလမှာအဲ့ဒီကာလတလျှောက်လုံးမှာအမေရိကန်ရဲ့ယက်တီချက်ကဒီမိုကရေစီဖြစ်မြောက်ရေးအတွက်ကိုဟိုအားပေးမယ်ပေါ့နော်ဒီမိုကရေစီဖြစ်ဖက်ဒီမိုကရေစီဖြစ်ပေါ်ရေးအတွက်ကိုအားပေးမယ်အဲ့အတွက်ကြောင့်မို့လို့မြန်မာပြည်အပေါ်မှာပဲဖြစ်ဖြစ်ဒီလိုမျိုးဆိုးရွားတဲ့ရာဇဝတ်မှုတွေကျွလွန်နေတဲ့ကျွလွန်သူတွေအပေါ်မှာပဲဖြစ်ဖြစ်ထူးသဖြင့်စစ်တပ်အပေါ်မှာပဲဖြစ်ဖြစ်သူတို့ကပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘူးခုနလိုမျိုးစစ်တပ်ကိုညှို့ညင်စေမဲ့အရာတွေမလုပ်ဘူးဆိုတော့အဲယက်တီချက်မျိုးရှိခဲ့တယ်အဲ့ဒီယက်တီချက်ဟာဆိုလို့ရှိရင်လည်းဒါအကြောင်းမျိုးမျိုးပါဝင်ပါတယ်ဥပမာဆိုလို့ရှိရင် NLD အစိုးရကနေပြီးတော့တောင်းဆိုတာတို့ဘာလို့ပေါ့နော်ဒေါက်တာဆန်းစုကြည်ကတောင်းဆိုတာတို့ဘာလို့ကြောင်းမဟုတ်လို့ဒီလိုမျိုးကျမတို့ဟိုယက်တီချက်မျိုးတွေရှိခဲ့ကြတယ်ပေါ့နော်အဲနောက်တစ်ချက်ကကျတော့ကျမတို့ဒီ American ဟာဒီ မြန်မာပြည်ကိုပေါ့နော်မြန်မာပြည်ဆိုတာအထက်ကိုမြန်မာစစ်တပ်ကိုမြန်မာနိုင်ငံကိုဥဆောင်နေတဲ့လူတွေပေါ့နော်စစ်တပ်အပါဝင်ပေါ့အရေးယူပိတ်ဆို့မှုတွေလုပ်တယ်ဆိုလို့ရှိရင်မြန်မာပြည်ဟာဆိုလို့ရှိရင်ဒီတရုတ်ပြည်နဲ့ပို့ပြီးနှိမ့်ဆက်သွားနိုင်တယ်ဆိုရဲတွေးဆချက်တွေလည်းသူတို့ရှိခဲ့ကြတယ်ဒီလိုအကြောင်းမျိုးကြောင့်မို့လို့ပေါ့နော်နောက် geography ပေါ့ geopolitics ပေါ့နော်ကျွန်တော်တို့နိုင်ငံဟာဆိုလို့ရှိရင် American နိုင်ငံအတွက်ဒီအရန်ကိုအရေးပါတဲ့နိုင်ငံတစ်ခုဖြစ်မနေဘူးပေါ့နော်ဥပမာဆိုလို့ရှင်အခုကျော်ရူယူကရိန်းတို့ဘာလို့ကြည့်လို့ရတယ်အဲတခြားဒေသတွေမှာကမ္ဘာတလွှမ်းမှာဖြစ်တဲ့တခြားဒေသတွေမှာဖြစ်တဲ့အရေးခင်းနေတဲ့ဆိုလို့ရှင်ကျွန်တော်တို့ဟာအမေရိကန်နဲ့ဆိုလို့ရှင် priority မဟုတ်ပါဘူးအဲ့အတွက်ကြောင့်အဲ့လိုအကြောင်းချက်တွေမျိုးကြောင့်ဒီလိုမျိုးကြန့်ကြာနေခဲ့တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်ရှင
်ဟုတ်ကဲ့ဒါမှမဟုတ်ဘယ်လိုပြောတာထင်ပါလေတချို့ချက်တွေပါပါတယ်ဥပမာနရီအစိုးရလက်ထက်တုန်းကဒေါ်ဆန်းစုကြည်ပူဆောင်တဲ့နရီအစိုးရလက်ထက်တုန်းကအလားစစ်တပ်ကိုမညှို့ညင်းစေခြင်းလို့ဆိုတဲ့အချက်ချက်နဲ့ပါတယ်ဆိုတော့အခုဒီလိုကြီးညာလိုက်တဲ့အချိန်မှာဟလားဒီလိုတတ်မှတ်ချက်တွေလူမျိုးတုံးတစ်ဖက်မှဖြစ်တတ်မှတ်ချက်တွေလက်ရှိမြန်မာနိုင်ငံမှာဆက်နာတင်ထားတဲ့အချက်အသေးကိုပြည်လေရေးထက်အနှုတ်လက္ခဏာဆောင်တဲ့ဘက်ကိုပို့ပြီးတော့ဥတီသွားစေလိမ့်မယ်ဆိုတဲ့အမြင်မျိုးရှိတာကျွန်တော်ကြားထားရပါတယ်မဟုတ်ဘယ်လိုအဲ့ဒီအမြင်ပေါ်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟိုဆက်ဆဆထားကတစ်ချက်ကဒီ NLD အစိုးရနေတောင်းဆိုလို့ဒီတက်မဟုတ်ပါဘူးတောင်းဆိုခဲ့လို့တက်ရမဟုတ်ပါဘူးဒီ American နိုင်ငံအတွင်းထဲမှာလည်းဒီလိုမျိုး pro engagement ပေါ့နော်စစ်တပ်နဲ့ပဲဖြစ်မြန်မာပြည်နဲ့သူတို့အရေးယူပိတ်ဆို့မှုတွေမလုပ်ဘဲနဲ့ပေါ့နော်အာသူတို့နဲ့ဟိုကျင့်ကပ်ပြီးတော့ပူးပေါင်းဆောင်ရွက်မှုပူးပေါင်းဆောင်ရွက်ရမယ်ဆိုတော့အမြင်မျိုးရှိရဲ့အောက်စု American နိုင်ငံရေးသမားတွေထဲမှာ American အစိုးရထဲမှာတင်ကျွန်တော်တို့ကွဲနေကြတယ်ပေါ့နော်နှစ်ပိုင်းကွဲနေကြတာကိုတွေ့ရတယ်အဲ့အချက်ကြောင့်ပဲပါပါတယ
်
အခုလိုမျိုးကျွန်တော်တို့ genocide designation လောက်လိုက်တယ်ပေါ့မြန်မာနိုင်ငံမှာလူမျိုးတွေတတ်ဖြတ်မှုဖြစ်ခဲ့တယ်ဆိုပြီးတော့တတ်မှတ်လိုက်တဲ့အပေါ်မှာအခုတချို့ပြောနေရဆိုတော့အဲဒါမျိုးပြီးပေါ်မှာကောင်းကျိုးတက်ရောက်မှုမရှိနိုင်ဘူးဆိုတော့လူတွေကဒါဘာလဲဆိုတော့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်အဲ့ဒီလူတွေကစစ်တပ်အပိတ်တွေဖြစ်တယ်စစ်ကောင်စီအပိတ်တွေဖြစ်တယ်စစ်တပ်အကျိုးပြုနေသူတွေဖြစ်တယ်ကျွန်တော်တို့ပြည်သူတွေကိုအကျိုးပြုတဲ့လူ NGO ကိုအကျိုးပြုတဲ့လူတွေကဒီလိုမျိုးမမြင်ပါဘူးဒီလိုလည်းမထင်ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့တိုင်းပြည်မှာဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေဖြစ်ပေါ်နေခဲ့တာဆယ်စုနှစ်မြောက်ပေါင်းများစွာရှိနေပြီအဲ့ကျွလွန်သူတွေဟာလည်းဘာလို့လဲဆိုတာလူတိုင်းသိတယ်ပြည်သူတွေအားလုံးသိတယ်ဒီလိုတိတိယက်နဲ့ကျွန်တော်တို့ဟာမတိချူအကျိုးချုပ်ပြုတ်ပြီးတော့ဆက်လက်ပြီးတော့ဒီလူတွေကိုကျွလွန်ခွင့်ဆက်ပေးထားခဲ့လို့ဒီနေ့ဒီအချိန်မှာကျွန်တော်တို့တနိုင်ငယ်လုံးကိုဒီစစ်တပ်ကပဲအကြမ်းဖက်နေရယ်ကျမတို့ဟိုရက်ဆက်ရုံမှမှုဘောင်းဆောင်ကိုကျွလွန်နေတာဖြစ်တယ်နိုင်ငံတကာရာဇဝတ်မှုဘောင်းဆောင်ကိုကျွလွန်နေတာဖြစ်တယ်အဲ့လိုမျိုးဖြစ်နေတာကိုသိလာတဲ့ပြည်သူတွေကဒီအချိန်မှာဒီလိုလူမျိုးတွေတက်ဖြတ်မှုစစ်တပ်ကနေပြီးတော့ရိုဝင်ဂျာရေပေါ်မှာလူမျိုးတွေတက်ဖြတ်မှုလုပ်ခဲ့ရဲဆိုတာကိုအမေရိကန်အစိုးရပြောကြားခြင်းအဖြစ်ဒါကိုမကောင်းဘူးလို့မမြင်ပါဘူးဒီဟာကိုဒီလိုပြောကြားခြင်းအဖြစ်ဒီလိုမျိုးတတ်မှတ်ခြင်းအဖြစ်ဒီစစ်တပ်ကိုအရေးယူတဲ့နေရာမှာပုံမှန်မြန်ဆန်သွားနိုင်တယ်ကျွန်တော်တို့စစ်တပ်ကိုနိုင်ငံရေးကနေဖယ်တင်တဲ့အခါမှာပို့ပြီးလွယ်ကူသွားနိုင်တယ်ပြည်တွင်းမှာရောနိုင်ငံတကာမှာရောကျွန်တော်တို့ရဲ့ဒီစစ်တပ်ကိုနိုင်ငံရေးကနေပြီးတော့ဖယ်ထုတ်ဖို့ကြိုးပမ်းရမှာပို့ပြီးတော့အကောင့်သွားနိုင်တယ်ဆိုတာပြည်သူတွေအကုန်လုံးသိပါတယ်ဒီလိုပြောနေတဲ့လူတွေဟာဆိုလို့ရှိရင်ဒါစစ်တပ်အကျိုးပေးရဲ့စစ်တပ်အကျိုးပြုနေတဲ့လူတွေပဲဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်ရှင
်ဆိုတော့မဝင်ဘူးအတိခုနပြောတဲ့ဟလာစစ်တပ်ကိုမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံရေးအခန့်ကဏ္ဍကနေပြီးတော့ဖယ်ရှားရေးဆိုတဲ့အကိစ္စကတကယ်လက်တွေ့ကြပါရဲ့လားမဝင်ဘူးတကယ်လက်တွေ့ဖြစ်လာနိုင်ကြီးရှိပါရဲ့လားမြန်မာနိုင်ငံရဲ့အခြေအနေမျိုးမှာ
ကျမတို့တော်လန်ရေးဟာတော်လန်ရေးဆိုတာကျမတို့လက်တွေ့ကြတဲ့အရာတွေကိုတော်လန်တာမဟုတ်ပါဘူးတော်လန်ရေးလုပ်တယ်ဆိုတဲ့ဟာကလက်တွေ့မကြတဲ့အရာကျမတို့လိုချင်တဲ့လိုအပ်တဲ့ကျမတို့ပြည်သူတွေအများပြည်သူလူ့အခွင့်အရေးအတွက်လိုအပ်တဲ့အရာတွေကိုကျမတို့တိုက်ပွဲဝင်တာဟာတော်လန်ရေးလို့ကျမတို့ခေါ်တာဖြစ်ပါတယ်ကဘာမှာပဲကြီးကြီးကျမတို့တိုက်ပြီးမှာပဲကြည့်ကြည့်ပါတော့ဒီလိုတော်လန်ရေးမရှိဘဲနဲ့ကျမတို့ဟို British ကိုလိုနီကိုလည်းကျမတို့တိုက်ထုတ်နိုင်ခဲ့မှာမဟုတ်ပါဘူးဒါတွေဟာလက်တွေ့ကြရတယ်လို့တချို့ကထင်ကောင်းထင်ကျင်မှထင်ကြပါလိမ့်မယ်တော့ပေမဲ့ကျမတို့လူဖွဲ့စည်းအတွက်လိုအပ်နေတယ်ကျမတို့ဒီထောင်ကျင်တဲ့နိုင်ငံဖြစ်လာဖို့ကျမတို့လိုအပ်တဲ့နိုင်ငံဖြစ်လာဖို့ဆိုတာကျမတို့တော်လန်ရေးကနေစတာဖြစ်ပါတယ်အခုကျမတို့ပြည်သူတွေကတော်လန်ရေးမှာရှိနေပါတယ်ဆိုတော့စစ်တပ်တော်လန်ရေးမှာရှိနေခြင်းဟာဒါစစ်တပ်ကိုနိုင်ငံရေးရဲ့နေဖယ်ထုတ်ဖို့ဆိုရအချက်အဓိကပါပါတယ်ဆိုတော့ဒါလက်တွေ့ကြမကြကြကျမတို့တော်လန်ရေးနဲ့ရအောင်ကျမတို့တိုင်းပြည်အတွက်လိုအပ်တဲ့နိုင်ငံရေးစနစ်လိုအပ်တဲ့လူ့အဖွဲ့အစည်းကိုရအောင်ထီထောင်သွားအောင်မှာဖြစ်တယ်ဒါတစ်ချက်ဒုတိယတစ်ချက်ကကျမတို့ဒီလိုမျိုးအမ် နိုင်ငံတကာရာဇဝတ်မှုတွေကျွလွန်ထားတယ်ကျွန်တော်တို့နိုင်ငံပေါ်မှာအမဲဆက်တွေအဖြစ်သမိုင်းမှာကြံခဲ့မဲ့ရာဇဝတ်မှုတွေကျွလွန်ခဲ့တဲ့စစ်တပ်ကိုစစ်တပ်နဲ့အပေါင်းပါတွေပေါ့နော်ကျွလွန်ခဲ့သူတွေကိုနောက်ပြီးတော့လက်ရှိလက်ဒီနိုင်ငံတကာရာဇဝတ်မှုတွေကျွလွန်နေတဲ့အုပ်စုတွေကိုကျွန်တော်တို့ကအပြစ်ပေးအရေးမယူဘဲနဲ့ကျွန်တော်တို့နိုင်ငံအစ်စ်ကိုတည်ထောင်ခြင်းနဲ့ဒီမိုကရေစီကိုဖော်ဆောင်ခြင်းနဲ့ဆိုရင်ဒါဟာဖြစ်မလာနိုင်ပါဘူးဒါအိမ်မက်မက်တလို့ပဲဖြစ်မယ်ဒါကြောင့်မို့လို့ကျွန်တော်တို့ဆယ်နှစ်တန်ဒီမိုကရေစီဟာလည်းကျရှုံးခဲ့တာဖြစ်တယ်ဆိုတော့ဒီလိုကျူးလွန်သေးဘူးသူတွေကိုအပြစ်ပေးအရေးယူမှုဟာကျွန်တော်တို့တိုင်းပြည်ရဲ့အရေးကြီးရဲ့အခန်းကဏ္ဍလှုပ်ဆောင်ချက်အနေနဲ့တော်လည်ရေးဥဆောင်သူတွေကနေပြီးတော့ဥဆောင်သွားရမှာဖြစ်ပြီးတော့ဒီလိုအပြစ်ပေးအရေးယူရင်နှံ့မှဒီလိုမျိုးနိုင်ငံရေးထဲမှာမပါဝင်တဲ့အုပ်စုတွေစစ်တပ်လိုအုပ်စုတွေဟာသူတို့စစ်တပ်မြောက်ကိုပဲပြန်တက်ပါတယ်အခန်းနိုင်ငံရေးအခန်းကဏ္ဍနေပြီးတော့ဖဲဆုပ်နေတက်ပါတယ်ဖဲရှားဖို့လိုအပ်ပါတယ်လို့ပြောချင်ပါတယ်ဟုတ်ကဲ့
အခုလိုအမေရိကန်ကတမတ်လိုက်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဘာတွေထပ်ပြီးတော့လှုပ်လာမယ်လို့မျှော်လင့်လို့ရတာလဲဘာတွေထပ်ဖြစ်လာမယ်မဟုတ်ဘူး
အော်ကျွန်တော်တို့ချက်ချင်းလည်းငယ်ရတော့အများကြီးဖြစ်ပေါ်ဖြစ်လာခြင်းမှဖြစ်လာပါမယ်ဒါပေမဲ့လည်းအများရေရှည်မှာတော့အများကြီးဖြစ်လာနိုင်တယ်အကျိုးသက်ရောက်မှုတွေကအများကြီးရှိပါတယ်ချက်ချင်းလည်းငယ်အများကြီးဖြစ်မလာဘူးလို့ပြောတော်ညာလဲဒီလွန်ခဲ့တဲ့နှစ်ရက်ကပဲအမေရိကန်အစိုးရနဲ့ကနေဒါပါဝင်တခြားအစိုးရတွေကဒီစစ်တပ်နဲ့စစ်အုပ်စုနဲ့တက်ဆိုင်တဲ့စစ်ပွဲရေးလုပ်ငန်းတွေကိုတိုးချဲ့ပြီးတော့ရေးယူပိတ်ဆို့မှုတွေလုပ်နေပါပြီလုပ်ခဲ့ပြီပေါ့နော်ရှေ့ဆက်ပြီးတော့လည်းဒီလိုရေးယူပိတ်ဆို့မှုတွေဟာဆိုလို့ရှိရင်ပုံမများပြားလာနိုင်ပါတယ်နောက်အမေရိကန်အစိုးရဟာဆိုလို့ရှိရင်ဒီတခြားသောသူတို့ရဲ့ allies ပေါ့နော်သူတို့ရဲ့ဟို partner နိုင်ငံတွေနဲ့သူတို့ရဲ့မဟာမိတ်နိုင်ငံတွေနဲ့ပေါ့နော်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့ပို့ပြီးတော့မှပြည့်ပြည့်စုံနဲ့အားကောင်းတဲ့ဒီအရေးယူဆောင်ရွက်မှုတွေအထူးသဖြင့်စီးပွားရေးဆိုင်ရာပိတ်ဆို့မှုတွေဒီလက်နက်ရောင်းဝယ်မှုပိတ်ပင်မှုတွေအဲ့ဒါမျိုးတွေလုပ်ထားနိုင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီတရားရေးရန်တရားတွေတိဆောက်လာနိုင်တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးလုပ်ရက်တွေကိုလည်းကျွန်တော်တို့ကလုံလာနိုင်တယ်ဆိုတာထက်ကျွန်တော်တို့ကတိုက်တွန်းပြီးတော့လုံလာဖြစ်ပေါ်လာဖို့အတွက်တိုက်တွန်းသွားဖို့လိုအပ်တယ်ပေါ့နော်အခုချိန်မှာထူးခြားချက်ကတော့အခုချိန်မှာကျွန်တော်တို့ပြည်သူတွေကနေပြီးတော့မြန်မာပြည်သူတွေကတောင်းဆိုတဲ့တောင်းဆိုချက်တွေကိုအမေရိကန်အစိုးရအပေါင်းအင်းဒီကမ္ဘာလုံးကပို့ပြီးတော့မှပေါ့နော်အလေးတူနဲ့နားထောင်သွားလိမ့်မယ်လို့ကျွန်မဟိုမျှော်မှန်းတယ်ဘာကြောင့်လဲဆိုတော့ genocide ထူးခြား genocide designation ပေါ့နော်လူမျိုးတွေတစ်ဖက်မှုလို့သတ်မှတ်ချက်ဟာအမတန်မှအရေးပါတယ်နိုင်ငံရေးအေးလှုပ်ဆောင်ချက်တစ်ခုဖြစ်တယ်ဒါကြောင့်မို့လို့ကျမတို့ရဲ့အတန်ဟာပို့ပြီးတော့အခရာကြလာလိမ့်မယ်လို့ကျမယူဆရပါတော့ဆိုတော့ကျမတို့ပြည်သူတွေဟာပို့ပြီးတော့ကျမတို့လိုအပ်တဲ့အရာတွေကိုပို့ပြီးကြဲကြဲလောင်လောင်နဲ့တောင်းဆိုပေးဖို့လိုပါတယ်ပေါ့နော်အဲနောက်ဆုံးတစ်ချက်ကတော့ကျမတို့ဒီ American နဲ့မဟာမိတ်နိုင်ငံတွေအပါအဝင်တခြားသောနိုင်ငံတွေကလည်းအထူးသဖြင့် ASEAN အရှေ့မှာရှိတဲ့နိုင်ငံတွေပဲဖြစ်ဖြစ်ပေါ့နော်ဒီကမ္ဘာလုံးမှာရှိတဲ့တခြားသောနိုင်ငံတွေကလည်းဒီလိုမျိုးလူမျိုးတွေတက်ဖြတ်မှုကျူးလွန်ထားတဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အစိုးရအနေနဲ့တတ်မှတ်ဖို့စတဲ့လုပ်ငန်းစဉ်တွေကိုသူတို့စဉ်းစားတဲ့အခါမှာတွန်းဆုတ်လာပါလိမ့်မယ်အဲ့လိုတွန်းဆုတ်လာခြင်းအပြင်ကျမတို့ဟို NUG အတွက်လည်းပိုကောင်းလာသလိုကျမတို့တော်လန်ရေးအတွက်လည်းပိုကောင်းလာတယ်လို့ကျမမြင်မိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါဟုတ်ကဲ့အခုလိုအချိန်ပြည့်စုံပြီးတာကျေးဇူးထူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးပါ
မဝဝေနုကိုကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းပြီးတော့စီစဉ်တင်ဆက်ထားတဲ့အင်္ဂါညဆွေးနွေးကဏ္ဍဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးချင်ပါတယ်ရှင်။ရုရှားနဲ့ယူကရိန်းတို့ဟာဘုံနားလည်မှုနဲ့တသဘောတည်းအဆင့်ကိုရောက်နေပါပြီလို့တူရကီနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာတူရကီနိုင်ငံအစ္စတန်ဘူမြို့မှာမျက်နှာချင်းဆိုင်ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်။ခီးမြို့ဝန်ကျင်ကစစ်ရေးလှုပ်ရှားမှုတွေကိုလျှော့ချမယ်လို့အင်ကာနေအစည်းအဝေးမှာရုရှားကကတိပြုလိုက်ကြောင်းရိုက်တာသတင်းဌာနကပြောပါတယ်ရှင်။ကြားနေအနေထားကိုယူမှာဖြစ်ပေမဲ့နိုင်ငံတကာကအာမခံချက်ရှိရမယ်လို့ယူကရိန်းကအစည်းအဝေးမှာပြောပါတယ်ရှင်။ငတ်မခေါင်းပါမှုဒဏ်ကြိုတင်ကာကွယ်ကြဖို့ဒီကြရောက်မဲ့အရေးကိုကုလသမဂ္ဂအထွေမှုချုပ်ကကဘာကိုတိုက်တွန်းလိုက်ပါတယ်ရုရှားရဲ့ကျူးကျော်စစ်ကြောင့်ယူကရိန်းမှာလက်မြေတွေစစ်တလင်းဖြစ်ကြရသလိုလူငယ်လယ်သမားတွေဟာလည်းယူကရိန်းကိုကာကွယ်ကြဖို့လက်နက်ဆွဲကင်တိုက်ခိုက်နေရတဲ့အတွက်ဒီလေယာဉ်သုံးဆက်ပစ္စည်းဆက်ယုံနေကြလေလဲမထုတ်လုံနိုင်တာကြောင့်ယူကရိန်းရဲ့တီးနှံထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုလုံးထိခိုက်သွားတဲ့အတွက်ကုလသမဂ္ဂအထွေမှုချုပ်ကအခုလိုသတိပေးတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်အမေရိကန်နိုင်ငံရောက်စင်ကာပူဝန်ကြီးချုပ်နဲ့အမေရိကန်သမ္မတဘိုင်ဒန်ဒုသမ္မတကမလာဟဲရစ်တို့ဒီကနေ့ဝါရှင်တန် DC မှာတွေ့ဆုံဆွေးနွေးကြတဲ့အခါမှာတော့မြန်မာနိုင်ငံကိစ္စလည်းပါဝင်မယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတူကပြောပါရရှင်။ဒီကနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ စီစဉ်ထုတ်လုပ်ရေးမှုကတော့နားလောင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Hamgley နဲ့ John Dryden တို့ဖြစ်ပါတယ်။ကျွန်မကစုမော်မှာ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.